Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2016ခုနှစ်နိုဝင်ဘာလ15ရက်အင်္ဂါနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမြတ်ပါပါရှင်။အမေရိကန်ပြည်သူတွေအနေနဲ့ရွေးကောက်ခံသမ္မတထရမ့်ကိုသမ္မတအဖြစ်ဆောင်ရွက်ခွင့်ပေးဖို့သမ္မတဘရက်အိုဘားမားကတိုက်တွန်းခဲ့ပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေဟာဒီကနေ့ရခိုင်ပြည်နယ်ကိုတွားရောက်မှာဖြစ်ပါတယ်။ဒီလိုသတင်းတွေကိုတော့ကိုစော်ဝင်းလှိုင်နဲ့ကြေညာပေးဖို့ရှိပါတယ်ရှင်
။ကောင်းပါပြီရှင်။အခုမနက်ခင်းနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့သမ္မတအိုဘားမားရဲ့သမ္မတအဖြစ်နောက်ဆုံးထွက်တဲ့ခရီးစဉ်မတိုင်ခင်သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
။ The people have spoken.Donald Trump will be the next president, the 45th president of the United States. And it will be up to him to set up a team.
ဒီလိုလူတို့အနေနဲ့သူတို့ရဲ့ဆန္ဒကိုဖော်ထုတ်ခဲ့ကြပါပြီ။နောက်တဲ့မဲ့သမ္မတအနေနဲ့ Donald Trump ကတာဝန်ကျေပြီးသူ့ရဲ့မူဝါဒတွေကိုထင်ဟပ်ပေါ်လွင်စေနိုင်မယ့်အစိုးရဖွဲ့ဖို့လိုအပ်တဲ့အကြောင်းသမ္မတ Obama ရဲ့ပြောကြားချက်နဲ့အတူနားဆင်ကြရမှာပါ။တစ်ဆက်တည်း Trump ဦးဆောင်တဲ့အစိုးရတင်တဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးဘယ်လိုရှိမလဲဆိုတာနဲ့အတူဒီမြန်မာပြည်ဘက်ကသတင်းတွေမှာဆိုရင်လည်းကချင်ပြည်နယ်အတွင်းစစ်စင်ရေးတွေမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့အကြောင်းအစီရင်ခံစားတဲ့ကြောင့်တစောင်းအကြောင်းကိုလည်းနားဆင်ကြရမှာပါဒီလိုဆက်သွယ်မေးမြန်းချက်တွေသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့အင်္ဂါနေ့မနေ့ဖက်ထိတ်တန်းရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစော်ဝင်းလိုင်းတို့ကြီးညာပါမယ်ရှင်
အမေရိကန်သမ္မတရွေးကောက်ပွဲအပြီးမှာပထမဆုံးအကြိမ်သမ္မတဘရက်အိုဘားမားရဲ့သတင်းစာရှင်းလင်းပွဲကိုအင်မြူရောမှတင်းနှလာနေတုန်းကပြုလုပ်ခဲ့ပါတယ်American ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုသမ္မတအဖြစ်ဆောင်ရွက်ခွင့်ပေးဖို့ပြည်သူတွေကိုသမ္မတအိုဘားမားကတိုက်တွန်းခဲ့ပါတယ်။ထရမ့်ဟာအတွေးခေါ်သမားမဟုတ်ဘဲသူ့ဘေးမှာကောင်းမွန်တဲ့အကြံဉာဏ်ပေးနိုင်သူတွေရှိရင်လက်တွေ့သမားဖြစ်လိမ့်မယ်လို့ယုံကြည်ကြောင်းလည်းသမ္မတကပြောကြားခဲ့ပါတယ်။ထရမ့်အနေနဲ့သူ့ရဲ့ policy တွေကိုပေါ်လွင်စေမဲ့အစိုးရအဖွဲ့ဖွဲ့ဖို့လိုအပ်ကြောင်းနဲ့သူ့ကိုမဲမပေးခဲ့ကြတဲ့သူတွေအနေနဲ့လည်း American Democracy နည်းလမ်းအရသူ့ကိုသမ္မတအဖြစ်လုပ်ပိုင်ခွင့်ပေးရမှာဖြစ်တယ်လို့ပြောပါတယ်။ဒေါ်နယ်ထရမ့်အနေနဲ့စိတ်လိုက်မှန်ပါပြောဆိုမှုတွေကိုမထိန်းနိုင်ဘူးဆိုရင်တော့သူ့အတွက်ပြဿနာဖြစ်နိုင်တယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။2009ခုနှစ်သူသမ္မတဖြစ်လာချိန်မှာဖြစ်ခဲ့တဲ့အခြေအနေထက်ကိုအခုအခြေအနေဟာအများကြီးကောင်းမွန်နေပြီလို့လည်းသမ္မတအိုဘားမားကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။သမ္မတအိုဘားမားဟာဒီသမ္မတတာဝန်နဲ့နောက်ဆုံးခီးစဉ်အဖြစ် Greek Germany နဲ့ Peru နိုင်ငံတွေစီကိုသတင်းစာရှင်းလင်းပွဲအပြီးတင်းတင်းလာနေညပိုင်းမှာထွက်ခွာမှာဖြစ်ပါတယ်။အရင်ဆုံးဒီ Greek နိုင်ငံ Athens မြို့တော်မှာနှစ်ရက်နေပြီးရင် Germany နိုင်ငံကိုခီးဆက်မှာပါ။အဲဒီကနေပြီးတော့ Peru နိုင်ငံစီကိုဆက်သွားမှာဖြစ်ပါတယ်ရှင်
။ရွေးကောက်ခံသမ္မတ Donald Trump ကသူ့အစိုးရအတွက်တာဝန်ရှိသူတချို့ကိုခန့်အပ်ခဲ့သလိုတခြားထိတ်တန့်တာဝန်တွေအတွက်ဖြစ်လာနိုင်သူစီးရင်တွေလည်းထွက်ပေါ်လာနေပါတယ်။ဝါရှင်တန်နိုင်ငံရဲ့အတိုင်းဝန်ထဲမှာထဲထဲဝင်ဝင်ရှိပြီးလူသိများသူ Ryan Spreevus ကိုအင်ပြူရောအရာရှိချုပ်အဖြစ်တာဝန်ပေးလိုက်သလိုလက်ရဆုံးဝါဒီ Stephen Brannan ကိုအဓိကမဟာဗျူဟာချမှတ်ရေးဆွဲပေးမဲ့သူအဖြစ်တင်းငွေနေကခန့်အပ်ခဲ့တာဖြစ်ပါတယ်။ Republican Party ဥက္ကဋ္ဌ Ryan Spreevus ကိုအစိုးရအဖွဲ့လုပ်ငန်းလဲပတ်မှုတွေကိုစီမံခန့်ခွဲကြီးကြပ်တဲ့အင်ပြူရောအရာရှိချုပ်တာဝန်ကိုခန့်အပ်တဲ့အပေါ် Republican လွတ်တော်အမတ်တွေကချီးကျူးအမတ်ပေးကြပါတယ်။ဒါပေမဲ့ Stephen Bannon ကိုမဟာဗျူဟာချမှတ်သူအဖြစ်ခန့်အပ်တာကိုတော့ Republican Party ဝင်တချို့အပါအဝင်ဝေဖန်မှုတွေရှိနေပါတယ်။လူမျိုးခွဲခြားရေးဝါဒီလက်ရဇွန်ဖက်စစ်ဝါဒီကသမရရဲ့ over ရုံးကန်းကနေကိုစားပြုတော့မှာမို့အမေရိကန်အနေနဲ့နုံနုံကြားကြားနေကြပါလို့နိုင်ငံရေးအကြံပေးတယောက်ဖြစ်တဲ့ John Weaver က Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ် Previous နဲ့ Bannon နှစ်ယောက်အပြင်အဆင်ပြေမှာမဟုတ်ဘူးဆိုတဲ့ပြောကြားမှုတွေလည်းထွက်ပေါ်နေတဲ့အတွက်ဒါကိုနှစ်ယောက်စလုံးကပိတ်ချခဲ့ကြပါတယ် Trump အစိုးရအတွက်အတူတွဲကောင်းကောင်းလုပ်နိုင်မှာဖြစ်တယ်လို့ Previous ကပြောကြားခဲ့ပါတယ်တခြားရာထူးနေရာတွေအတွက်သတင်းထွက်ပေါ်နေသူတွေကတော့နယူးယောက်မြို့တော်ဝန် Rudy Giuliani က၈နှစ်ကျော်ရာထူး Alabama ပြည်နယ်အထက်လွှတ်တော်အမ Jeff Sessions ကကာကွယ်ရေးဝန်ကြီးအောက်လွှတ်တော်ဥက္ကဋ္ဌဟော Newt Gingrich ကိုနိုင်ငံခြားရေးဝန်ကြီးစတဲ့တာဝန်ပေးနိုင်ပွဲရှိတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ဒီချိန်ထဲမှာပဲ Donald Trump ကဇန်နဝါရီလ20ရက်နေ့မှာသူသမ္မတဖြစ်လာပြီးရင်ဦးစားပေးဆောင်ရွက်မဲ့အစီအစဉ်တွေကိုပြောကြားခဲ့ပါတယ်။ရွေးကောက်ပွဲဂရီတွေအတိုင်းတရားမဝင်နိုင်ငံတဲဝင်ရောက်နေထိုင်သူတွေကရာဇဝမှုမှတ်တမ်းရှိသူ2တန်းကနေ3တန်းအထိနေရပြန်ဖို့သွားမှာဖြစ်ပြီးမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတဒိုက်ကာသွားမှာဖြစ်တယ်လို့ထွန့်ကပြောကြားခဲ့ပါတယ်။
အမေရိကန်နဲ့မိတ်ဆွေလိုဆွေးနွေးဖို့အတွက်ရုရှားဘက်ကအဆင်သင့်ပဲလို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်ရွေးကောက်ခံဒေါ်နယ်ထရမ့်ကိုတနင်္လာနေ့တုန်းကဒီတယ်လီဖုန်းနဲ့ဆက်သွယ်ဂုဏ်ပြုစကားပြောစင်မှာပြောကြားခဲ့ပါတယ်။ရုရှားနဲ့ အမေရိကန်ပြည်သူတွေကြားမှာခိုင်မာတည်တံ့တဲ့ဆက်ဆံရေးရရှိဖို့မျှော်လင့်ထားတယ်လို့ဒီရွေးကောက်ခံသမ္မတထရမ့်ကလည်းပြောကြားခဲ့တဲ့အကြောင်းထရမ့်ရဲ့ရုံးခန်းကပြောပါတယ်ချင်းချောက်မှုတွေစိန်ခေါ်မှုတွေနဲ့မဟာဗျူဟာမြောက်စီးပွားရေးဆိုင်ရာကိစ္စမှုတွေအပါအဝင်ကိစ္စရပ်တော်တော်များများကိုနှစ်ဖက်ကြားမှာဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်လက်ရှိအမေရိကန်နဲ့ရုရှားနိုင်ငံကြားဆက်ဆံရေးဟာအတော်လေးကိုဘဝင်မကျစရာဖြစ်နေပြီးတော့နှစ်နိုင်ငံကြားဆွေးနွေးမှုတွေဟာညီမျှမှုအပြန်အလှန်လေးစားမှုနဲ့တနိုင်ငံရဲ့အရေးကိုနောက်တနိုင်ငံကဝင်ပဆွဲရေးဆိုတဲ့ကိစ္စအပေါ်မှာအခြေခံသင့်တယ်ဆိုတာကိုရုရှားအစိုးရနဲ့ဒေါ်နယ်ထရမ့်တို့ကြားသဘောတူခဲ့တယ်လို့ခရမလင်ကသတင်းထုတ်ပြန်ပါတယ်ရှင်
။နယူးဇီလန်နိုင်ငံတောင်ပိုင်းကကျွန်းတစ်ခုမှာတင်းနယ်လာနေကအင်အားပြင်းငလျင်တစ်ခုထပ်မံလုသွားခဲ့ပါတယ်။ဒါဟာပြင်းအား 9.8 ရှိတဲ့ငလျင်တစ်ခုလုသွားပြီးနိုင်ရီအနည်းငယ်ကြာမှထပ်မံလုခတ်သွားခြင်းလည်းဖြစ်ပါတယ်။လေလာတွေ့ရှိရသလောက်အကြီးဆုံးပြဿနာတွေဟာအခြေခံအဆောက်အုံတွေပဲဖြစ်တယ်လို့ငလျင်တန်းတင်းနယ်ဒေသတွေကိုဝဟင်ကနေဝန်ကြီးချုပ်ဂျွန်ကင်းနဲ့အတူတွားရောက်လေလာခဲ့တဲ့နယူးဇီလန်အရဖက်ကာကွယ်ရေးဝန်ကြီးเจอรี่บราวน์ลีကပြောပါတယ်ပြက်ကျသွားတဲ့ဆဲကကလီးရန့်မြေရီစီးကြောင်းကိုအစောပိုင်းမှာပိတ်ထားတယ်လို့ဖြစ်ခဲ့ပေမဲ့နောက်ပိုင်းမှာကြိုးကျပြီးမြေရီတွေအောက်ဖက်ကိုဒလဟောဆင်းကြကုန်တဲ့အတွက်ဒေသခံတွေကုန်းမြင့်ပိုင်းကိုရွှေ့ပြောင်းပေးခဲ့ရတယ်လို့ဆိုပါတယ်ပျက်စီးဆုံးရှုံးမှုတွေကိုပြန်လည်ပြင်ဆင်ဖို့အတွက်အနည်းဆုံးအမေရိကန်ဒေါ်လာ1ဘီလီယံလောက်ကုန်ကျနိုင်ပြီးအချိန်အားဖြင့်လည်းလအနည်းငယ်ယူရလိမ့်မယ်လို့ဝန်ကြီးချုပ်ကီးကပြောကြားခဲ့ပါတယ်
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ငါနေမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်ခုနှစ်ဦးဟာဒီကနေ့နိုဝင်ဘာ15ရက်နေ့ကစတင်ပြီးတော့ရခိုင်ပြည်နယ်ကိုတွားရောက်ကြမှာဖြစ်ပါတယ်။လက်ရှိဖြစ်နေတဲ့ရခိုင်ပြည်နယ်တွေကတိုက်ခိုက်မှုမငြိမ်သက်မှုတွေကိုလေ့လာစုံစမ်းမှုအတွက်စစ်တွေမျိုးနဲ့မောင်တော်မျိုးတွေကိုတွားရောက်လေ့လာကြမှာဖြစ်ပါတယ်။တုံးရကြမဲ့ခီးစဉ်အတွင်းဒေသခံတွေဒေသဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံမေးမြန်းဖို့အစီအစဉ်ရှိတယ်လို့ဒီခီးသွားမဲ့ကော်မရှင်အဖွဲ့ဝင်တယောက်ဖြစ်တဲ့ဦးရဲလွင်က VOA မြန်မာပိုင်းကိုပြောပါတယ်။
လေဗနန်ကပုံမပါသေးဘူးဒီနေ့ဆက်တွေ့သွားမယ်ခင်ဗျဆက်တွေ့ရောက်ပြီးတော့မှဟိုမှာကျွန်တော်တို့ဒီနေ့ဆွေးအဖွဲ့တွေနဲ့တွေ့ပြန်ဒုမီမျိုးဖားလီနှစ်ဖက်အုပ်စုပါပေါ့နော်တွေ့ဖို့ရှိတယ်အစ္စလာမ်ဘာသာဝင်တွေရောရခိုင်မျိုးသားတွေရောတို့လည်းတွေ့ဖို့ပေါ့ပြီးလို့ရှိရင်ကျွန်တော်တို့ NGO တွေပါလီပေါ့အဲ့ဒီမှာရှိတဲ့လူတွေပါလီအဲ့ဒါလေးနဲ့တွေ့မှာပေါ့နော်အဲ့ဒီမှာအချိန်နေတိခောက်ပြီးတော့မှမောင်းတော့ဘက်ကိုသွားဖို့ဆိုတဲ့ဟာတော့အဲ့ဒီရောက်မှဆုံးဖြတ်မှာပဲလေ
ကော်မရှင်ဖွဲ့ဝင်ဦးဝေလွင်ကဒီအခုမနေ့အတံမလွင့်ခင်မှာပဲပြောကြားခဲ့တာဖြစ်ပါတယ်။တချိန်တည်းမှာပဲဒီမောင်တော်ခရိုင်ထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေပြန်လည်မြင့်တက်လာတာကြောင့်ဒေသခံတွေလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။မောင်တော်ခရိုင်ထဲမှာရှိတဲ့နေကြားဆောင်ရဲစခန်းတွေအပေါ်လက်နက်ကင်တွေရဲ့တိုက်ခိုက်မှုဖြစ်ခဲ့ပြီးတလားအကြာမှာအခုလိုလက်နက်ကင်တွေဘက်ကတိုက်ခိုက်မှုတွေဆက်ရှိနေသလိုအစိုးရတပ်ဖွဲ့တွေဘက်ကလည်းလေကြောင်းကနေပြန်လည်တိုက်ခိုက်မှုတွေရှိပါတယ်။နိုဝင်ဘာ23ရက်တနင်္ဂနွေနေ့ကတော့စစ်တပ်ရဲ့နယ်မြေရှင်းလင်းစဉ်အတွင်းမှာကွာစုံကျေးရွာဒါကြီးစတောင်းကျေးရွာတွေဘက်မှဒီအကြမ်းဖက်သူ28ယောက်ကိုအသေဖမ်းဆီးခဲ့တယ်လို့ဒီစစ်တပ်ပိုင်းမြဝတီသတင်းဌာနကသတင်းထုတ်ပြန်ပါတယ်နိုင်ငံတကာလူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကတော့ဂျိုရုဓာတ်ပုံသတင်းကိုကိုးကားပြီးတော့ဒီအပိုင်းအတွင်းမှာပဲမောင်တော်မျိုးမြောက်ဖက်ကရွာ3ရွာမှလူနေအိမ်ပေါင်း430မိလောင်ပျက်စီးခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပြီးတော့ကုလသမဂ္ဂအကူအညီနဲ့စုံစမ်းစစ်ဆေးအဖွဲ့ဖွဲ့စည်းပေးဖို့ကိုလည်းတောင်းဆိုခဲ့ပါတယ်ရှင်
ကမ္ဘာတဝန်းမှာအင်တာနက်ကိုလွတ်လွတ်လပ်လပ်သုံးစွဲနိုင်ခွင့်ဟာ6နှစ်ဆက်တိုက်မြောက်အဖြစ်ကျဆင်းနေတယ်လို့ကမ္ဘာနိုင်ငံတွေမှာဒီမိုကရေစီမြင့်တင်ရေးဆောင်ရွက်နေတဲ့ဝါရှင်တန်အခြေစိုက် Freedom House အဖွဲ့ကြီးကပြောကြားလိုက်ပါတယ်။သတင်းလွတ်လပ်ခွင့်ကိုကန့်တတ်ဖို့အချက်အလက်တွေပေးပို့ရယူတဲ့နေရာမှာလုံခြုံအောင်လုပ်တဲ့ဤပညာတွေကိုတရားမဝင်သတ်မှတ်ဖို့အာဏာပိုင်တွေဘက်ကလက်မခံနိုင်ဘူးလို့ယူဆတဲ့အချက်အလက်တွေကိုအွန်လိုင်းပေါ်မှာတင်ပြမျှဝေသူတွေကိုအရေးယူဖို့စတဲ့ဆောင်ရွက်မှုတွေကိုအစိုးရတွေကနှစ်ဆတိုးလှုပ်ဆောင်နေတာကြောင့်အင်တာနက်လွတ်လပ်မှုဟာကျဆင်းနေတာဖြစ်တယ်လို့ Freedom House ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်Freedom on the Net 2016ဆိုတဲ့အစီရင်ခံစာမှာကမ္ဘာတဝန်းအင်တာနက်သုံးဆွဲသူတွေတဲက3ပုံ2ပုံကျော်ဟာအွန်လိုင်းပေါ်မှာဖော်ပြမျှဝေမှုတွေကိုမျက်ခြေမပြစောင့်ကြည့်ကန့်သတ်နေတဲ့နိုင်ငံတွေအင်တာနက်ပေါ်မှာဖော်ပြမှုကြောင့်ထောင်နှံချိန်တမ်းအပါအဝင်ကြီးလေးတဲ့ပြစ်ဒဏ်တွေပေးခံရတဲ့နိုင်ငံတွေမှာနေထိုင်ကြကြရတယ်လို့ပြောထားပါတယ်စစ်တမ်းပြုစုထားတဲ့65နိုင်ငံထဲမှာတရုတ်အီရန်ဆီးရီးယားနဲ့အီသီယိုးပီးယားနိုင်ငံတွေကအင်တာနက်အသုံးပြုမှုလွတ်လပ်ခွင့်ကို အချို့ဖောက်ဆုံးနိုင်ငံတွေအဖြစ်ဖော်ပြပါတယ်။အင်တာနက်လွတ်လပ်ခွင့်အကြဆင်းဆုံးနိုင်ငံတွေကတော့ယူဂန္ဒါ၊ဘင်္ဂလားဒေ့ရှ်နဲ့ကမ္ဘောဒီးယားနိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံကလည်းအင်တာနက်လွတ်လပ်ခွင့်မရှိတဲ့နိုင်ငံစီးရင်ထဲမှာဆက်လက်ထည့်ထားပါတယ်။ဒါပေမဲ့အခြေအနေတိုးတက်လာတဲ့နိုင်ငံအဖြစ် Freedom House ကမြန်မာနိုင်ငံကိုသတ်မှတ်ထားပါတယ်။အစိုးရနိုင်ငံကိုအမှတ်တရပေးရမှာမြန်မာနိုင်ငံကို62မှတ်ပေးထားပါတယ်။2015ခုနှစ်တုန်းကတော့63မှတ်ရခဲ့တာဖြစ်ပါတယ်။အင်တာနက်လိုင်းရနိုင်ဖို့အခက်အခဲအွန်လိုင်းပေါ်မှာဖော်ပြတဲ့အချက်လက်တွေအပေါ်ကန့်သတ်ချက်အင်တာနက်အသုံးပြုသူတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုစတဲ့အချက်၃ချက်အပေါ်မှာမူတည်ပြီး2016ခုနှစ်အတွက်မြန်မာနိုင်ငံကို62မှတ်ပေးထားတာဖြစ်ပါတယ်။2015ခုနှစ်ဇွန်လကနေ2016ခုနှစ်မေလအထိမြန်မာနိုင်ငံမှာဟက်ကာတွေရဲ့သတင်းအချက်လက်ပုံမှားရိုက်ဖော်ပြမှုစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေအပေါ်ဝေဖန်လို့2013ဆက်သွယ်ရေးဥပဒေနဲ့လူ9ယောက်ဖမ်းဆီးခံရမှုတွေရှိခဲ့တဲ့တစ်ချိန်တည်းမှာဖွဲ့စည်းပုံပြင်ဆင်ရေးရွေးကောက်ပွဲစောင့်ကြည့်လေ့လာရေးနဲ့လူ့အခွင့်အရေးဆိုင်ရာအကူအညီပေးရေးတွေကိုလူမှုကွန်ရက်တွေပေါ်ကနေလှုပ်ရှားမှုတွေလည်းရှိလာတယ်လို့ Freedom House ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ
်။နှစ်ပေါင်း65နှစ်ဒီကမှာနှစ်ပေါင်း69နှစ်အတွင်းမှာဒီအလင်းထိန်အတောက်ပဆုံးဖြစ်တဲ့လကြီးကိုမြန်မာနိုင်ငံအပါအဝင်ကမ္ဘာနေရာဆောင်ကကောင်းငင်ရံမှာမြင်တွေ့နေကြရပါတယ်။ဩစတြေးလျ၊အာရှ၊ဥရောပ၊အာဖရိကစတဲ့ကမ္ဘာတိုက်ကြီးတွေအပြင်အခုဆိုရင်ဒီအမေရိကတိုက်မှာစတွေ့နေရပြီဖြစ်တဲ့ဒီထိန်ထိန်လင်းနေတဲ့စူပါမွန်းလကြီးကိုတချို့မျိုးတွေမှာဆိုရင်လူတွေဟာစုဝေးပြီးတော့စောင့်ကြည့်နေကြပါတယ်။ကမ္ဘာကိုပတ်နေတဲ့လကဒီကမ္ဘာနဲ့အနီးဆုံးနေရာကိုရောက်နေချိန်မှာအခုလိုမျိုးကြီးမားတောက်ပနေတဲ့လကြီးကိုအနီးကပ်မြင်တွေ့ရတာဖြစ်ပါတယ်။ဒါမျိုးစူပါမွန်းကိုနောက်ထပ်တွေ့နိုင်မှုကတော့2034ခုနှစ်မှာဖြစ်တော့မယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်ရှင်
။2036ခုနှစ်ဟာအပူဆုံးနှစ်ဖြစ်မယ်လို့ကုလသမဂ္ဂကမ္ဘာမိုးစလပညာရှင်များအဖွဲ့ကပြောကြလိုက်ပါတယ်အရင်ကအပူဆုံးနှစ်ဖြစ်ခဲ့တဲ့2015ခုနှစ်တဲ့2016ခုနှစ်ကပိုပြီးတော့ပူလိမ့်မယ်လို့ကမ္ဘာမိုးစလပညာရှင်များအဖွဲ့ WMO ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်နောက်တစ်နှစ်ကူတိုင်းစံချိန်အစ်စ်တွေတက်တက်လာတဲ့အကြောင်း2016ခုနှစ်မှာတွေ့ခဲ့ကြရတဲ့အပူချိန်ကို2016ခုနှစ်ကပိုပြီးတော့ကျော်သွားလိမ့်မယ်လို့ WMO ရဲ့အထွေထွေတွင်းရေးမှူးပက်တယ်ရီတာလတ်စ်ကပြောကြလိုက်ပါတယ်
2016ခုနှစ်နိုဝင်ဘာလ15ရက် VOA ကနောက်ဆုံးရထားတဲ့မြန်မာနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလှိုင်တို့ကြီးညာပေးသွားကြတာပါ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းတဲ့တည်တခြင်းတွေတောင်းယူလိုတယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းပေးပို့နိုင်ကြပါတယ်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာအရင်ဆုံးသမ္မတအိုဘားမားရဲ့ဒီသမ္မတအဖြစ်နဲ့နောက်ဆုံးခရီးစဉ်အကြောင်းကိုပြောပြပေးသွားမှာပါအမေရိကန်သမ္မတဘရက်အိုဘားမားဟာသမ္မတတာဝန်နဲ့နောက်ဆုံးခရီးစဉ်ဖြစ်ဂရိဂျာမနီနဲ့ပေရူးနိုင်ငံတွေကိုသွားဖို့နိုဝင်ဘာလ14ရက်တနင်္လာနေ့ကဝါရှင်တန်မြို့တော်ကနေထွက်ခွာသွားပါပြီခရီးမထွက်ခင်မှာသမ္မတအိုဘားမားဟာအိမ်ပြူတော်မှာသတင်းတောက်တွေနဲ့တွေ့ဆုံသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်သူရသူကိုလက်ခံမဲ့သမ္မတတစ်ဒေါ်နယ်ထရမ့်အနေနဲ့နေတိုးစစ်မဟာမိတ်အဖွဲ့ပေါ်မှာဆက်လက်ထောက်ခံသွားမယ်ဆိုတာကိုသမ္မတအိုဘားမားကအာမခံချက်ပေးခဲ့သလိုသမ္မတတစ်ပေါ်မှာပြည်သူတွေဘက်ကအခွင့်အလမ်းပေးဖို့ကိုလည်းတိုက်တွန်းသွားပါတယ်အပြည့်စုံကိုတော့မဆုမြတ်မွန်ကတင်ပြပေးပါမယ်ရှင
်ဂရိဂျာမနီနဲ့ပီရူးနိုင်ငံတွေစီအမေရိကန်သမ္မတအဖြစ်သမ္မတဘရက်အိုဘားမားနောက်ဆုံးတွားရောက်မဲ့ခီးစဉ်မတိုင်ခင်သမ္မတကအိမ်ပြူတော်မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာမှဒီခီးစဉ်ကနေစီးပွားရေးတိုးတက်ရေးကမ္ဘာလုံခြုံရေးနဲ့တခြားကိစ္စတော်တော်များများအပေါ်အမေရိကန်ရဲ့ထောက်ခံမှုတွေဆက်ပြီးရှိနေမှာဖြစ်တယ်ဆိုတာကိုထပ်ပြသဖို့ဖြစ်တယ်လို့ပြောကြခဲ့ပါတယ်။ဒါ့အပြင်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာနေတိုးစစ်မဟာမိတ်အဖွဲ့ကိုဆက်ပြီးထောက်ခံသွားမှာဖြစ်တယ်ဆိုတာကိုဥရောပခေါင်းဆောင်တွေကိုအာမခံပြောကြားမှာဖြစ်တယ်လို့သမ္မတအိုဘားမားကအခုလိုပြောခဲ့ပါတယ
် In my conversation with the president elect he expressed a great interest in maintaining
ရွေးကောက်ခံသမ္မတနဲ့တွေ့ဆုံတော့အမေရိကန်ရဲ့အဓိကမဟာဗျူဟာမြောက်ဆက်ဆံရေးတွေကိုဆက်လက်ထားရှိရေးအပေါ်သူ့အနေနဲ့အင်မတန်စိတ်ဝင်စားရှိတယ်ဆိုတာကိုထုတ်ဖော်ပြောခဲ့ပါတယ်ဒါကြောင့်နေတိုးစစ်မဟာမိတ်အဖွဲ့နဲ့အတ္တလန္တိသမုဒ္ဒရာတစ်ဖက်ကမဟာမိတ်တွေကိုဒီသတင်းစကားကိုကျွန်တော်ပါမှာဖြစ်ပါတယ်။ဒီခီးစဉ်မှာအမေရိကန်သမ္မတတယောက်အနေနဲ့အရေးကြီးဆုံးလှုပ်ပေးနိုင်မှာကအမေရိကန်အနေနဲ့နေတိုးနဲ့ခိုင်မာတဲ့ဆက်ဆံရေးကိုဆက်လက်ထားရှိသွားမယ်။မဟာမိတ်ဆက်ဆံရေးဟာဥရောပအတွက်သာဒီမကအမေရိကန်အတွက်လည်းအရေးကြီးပြီးကမ္ဘာကြီးအတွက်လည်းလိုအပ်တယ်ဆိုတာကိုပြောပြနိုင်မှာဖြစ်ပါတယ်။
ရွေးကပွဲမဲဆွယ်စဉ်ကာလတွေတုန်းကနေတိုအဖွဲ့နဲ့သဘောတူထားချက်တွေအတိုင်းလုပ်မှာမဟုတ်ဘူးဆိုတာမျိုးဒေါ်နယ်ထရမ့်ကပြောကြားခဲ့ပေမဲ့နောက်ပိုင်းမှာတော့ IS တွေကိုနှိမ်နှင်းဖို့နေတိုအဖွဲ့နဲ့အနီးကပ်လက်တွဲဆောင်ရွက်သွားမယ်လို့ပြောကြားခဲ့ပါတယ်တနင်္လာနေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒေါ်နယ်ထရမ့်သမ္မတအဖြစ်ရွေးကောက်ခံရတဲ့ကိစ္စနဲ့သူ့ရဲ့အစိုးရအဖွဲ့အတွက်ယာရုနေယာခန့်အပ်မှုတွေအကြောင်းကိုသတင်းတောက်တွေကအထူးကမေးခဲ့ကြပါတယ်။လက်ရဆုံးဝါဒီစတီဗင်ဘန်နန်ကိုမဟာဗျူဟာချမှတ်သူအဖြစ်ခန့်အပ်တဲ့အပေါ်အငင်းပွားစရာဖြစ်နေတာနဲ့ပတ်သက်လို့မေးမြန်းချက်ကိုသမ္မတဘရက်အိုဘားမားကအခုလိုဖြေကြားပါတယ
်။ The people have spoken. Donald Trump will be the next president, the 45th president of the United States. AndIt will be up to him to set up.
ဒီလိုလူလူအနေနဲ့သူရဲ့ဆန္ဒကိုထုတ်ဖော်ခဲ့ကြပါပြီ။ Donald Trump ကနောက်တက်မဲ့ American သမ္မတဖြစ်လာမှာပါ။ဒါကြောင့်သူ့အနေနဲ့တာဝန်ကြီးကြီးထမ်းဆောင်နိုင်ပြီးသူ့ policy တွေကိုထင်ဟပ်ပေါ်လွင်စေနိုင်မဲ့အစိုးရအဖွဲ့ဖွဲ့ဖို့လိုအပ်ပါတယ်။သူ့အတွက်မဲမပေးခဲ့ကြသူတွေအနေနဲ့နားလေကြရမှာကဒါကဒီမိုကရေစီနည်းလမ်းအရာဖြစ်ပြီး American စနစ်ဟာဒါကိုအခြေခံတာဖြစ်တယ်ဆိုတာပါပဲ။
အာနာလွှဲပြောင်းရေးချော့မွေ့စေဖို့ဒေါ်နယ်ထရမ့်ကိုတွေးဆုံဆွေးနွေးခဲ့တဲ့သမ္မတအိုဘားမားကထရမ့်ဟာလက်တွေ့ကျကျဆောင်ရွက်မဲ့သူဖြစ်လိမ့်မယ်လို့လည်းပြောကြားခဲ့ပါတယ
်။ I also think that he is coming to this office with fewer set hard and fast policies.
သူအနေနဲ့အင်ပီရိုမှာလာရောက်တောင်းဝန်ထမ်းဆောင်တဲ့အခါအရင်ကသမ္မတအတော်များများနဲ့အတူပါလာတဲ့အတွေးခေါ်ယူဝါဒစွဲတွေတိတ်ပါလာလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။သူကအတွေးခေါ်သမားလို့ကျွန်တော်မထင်ပါဘူး။သူကလက်တွေ့ကြတယ်လို့ကျွန်တော်ထင်ပါတယ်။ဒီအချက်ကသူ့အတွက်အကျိုးရှိစေနိုင်ပါတယ်။သူ့ဘေးနားကလူတွေကလည်းတော်ကြမယ်။သူ့ရဲ့ရည်မှန်းချက်ကလည်းပြတ်သားမှန်ကန်မယ်ဆိုရင်ပေါ့
။ရွေးကောက်ပွဲကာလမဲဆွယ်စဉ်တုန်းကအငင်းပွားစရာစကားတွေပြောကြားခဲ့တဲ့ဒေါ်နယ်ထရမ့်ဟာသမ္မတတာဝန်ထမ်းဆောင်တဲ့အခါမှာတော့အဲ့ဒီလိုဆက်ပြီးပြောဆိုနေမယ်ဆိုရင်ပြဿနာဖြစ်နိုင်တယ်လို့လည်းသမ္မတအိုဘားမားကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။
I think what will happen with the president elect is there going to be certain elements of his temperament that will not serve him well unless
သမ္မတရွေးကောက်တင်မြောက်ခံရသူအနေနဲ့သူရဲ့စိတ်လက်မှန်ပါပြောဆိုမှုကိုမထိနိုင်ဘူးဆိုရင်သူ့အတွက်ပြဿနာတက်စီနေပါတယ်သူကိုယ်တိုင်ကဒီစိတ်ကိုထိရမယ်ဆိုတာသဘောပေါက်ဖို့လိုပါတယ်သမ္မတလောင်းဖြစ်ဝင်ရွေးခံတုံးကမမှန်ကန်တာတွေပြဿနာတက်နိုင်တဲ့အချက်တွေပြောခဲ့ရင်သိမထိခိုက်နိုင်ပါဘူးဒါပေမဲ့သမနာဖြစ်လာရင်တော့တကဘာလုံးကဂယုဆိုင်နားထောင်နေတာပါဈေးကွက်တွေကမောက်ကမဖြစ်နိုင်တယ်လို့အမျိုးသားလုံးညုံကြီးနဲ့ပတ်သက်ရင်လည်းတိကျမှန်ကန်ဖို့လိုအပ်ပါတယ်အမားမခံနိုင်ပါဘူ
းတင်းလာနေတော့က Greek နိုင်ငံကိုမထွက်ခွာခင်မှာသမနာဘရက်အိုဘားမားအင်ပီရိုမှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာဖြစ်ပါတယ်သမနာအိုဘားမားဟာအေသင်မြို့တော်မှာနှစ်ရက်နေပြီးရင်တော့ဂျာမနီနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်အဲဒီကနေပြီးတော့ပီရူးနိုင်ငံကိုဆက်သွားမှာဖြစ်ပါတယ်ရှင်
သမ္မတအိုဘားမားရဲ့သမ္မတတာဝန်နဲ့နောက်ဆုံးခီးစဉ်အကြောင်းကိုတော့မဆူမြမွန်စူးစီးတင်ပြသွားတာပါဒီရွေးကောက်ခံထားရတဲ့သမ္မတဒေါ်နယ်ထရမ့်ဦးဆောင်တဲ့အမေရိကန်အစိုးရတဲ့မြန်မာနိုင်ငံခြားကဆက်ဆံရေးဟာတည်တာတဲ့ပြောင်းလဲမှုတွေမရှိပေမဲ့တရုတ်အမေရိကန်ဆက်ဆံရေးပေါ်မှာမူတည်ပြီးတက်ရောက်မှုတွေရှိလာနိုင်တယ်လို့မြန်မာရေးရာကျွမ်းကျင်သူ Professor David Steinberg ကပြောပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုစောဝင်းလိုင်ကပြောပြပေးပါဦးမယ်ရှင်
သမ္မတဒေါ်နယ်ထရမ့်ရဲ့အဆိုအရလက်ထက်မှာအမေရိကန်နိုင်ငံကြားရေးမူဝါဒတွေဘလို့ပြောင်းလဲလာမလဲဆိုတဲ့အပေါ်နိုင်ငံတကာကစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ်။အဆိုရအဖွဲ့ဝင်ကြီးတွေကိုဘယ်သူတွေကိုခန့်အပ်မလဲ။သမ္မတရဲ့အနီးကအကြံပေးတွေဟာဘယ်သူတွေဖြစ်မလဲဆိုတဲ့အပေါ်မူတည်ပြီးအဆိုရအနေနဲ့ဘယ်လမ်းကြောင်းကိုသွားမလဲဆိုတာကိုအကဲကတ်တွေကသုံးသပ်လေရှိကြပေမဲ့ဒေါ်နယ်ထရမ့်ကရွေးကောက်ပွဲမဲ့ဆွယ်စည်းရုံးရေးကာလအတွင်းပြောဆိုခဲ့တဲ့အကြောင်းအရာတွေအရသူဟာနိုင်ငံကြားရေးမူဝါဒတွေမှာကျွမ်းကျင်မှုမရှိသူအဖြစ်လေ့လာသူတွေကသုံးသပ်ကြပါတယ်လက်ရှိသမ္မတဘာရက်အိုဘားမားအစိုးရလက်ထက်မှာမြန်မာနိုင်ငံဟာအရေးပါတဲ့တန်းပြေတစ်ခုအဖြစ်အလေးပေးဆက်ဆံခံခဲ့ရတဲ့အခြေအနေကနေသမ္မတသစ်ထရမ့်အစိုးရလက်ထက်မှာဘလောက်အထိပြောင်းလဲမှုတွေဖြစ်လာနိုင်သလဲဆိုတာကိုမြန်မာအရေးကျွမ်းကျင်သူတွေကစိတ်ဝင်တစားစောင့်ကြည့်နေကြတာပါဂျော့ချ်တောင်းတက္ကသိုလ်ကမြန်မာအရေးကျွမ်းကျင်သူပါမောက်ခဒေးဗစ်စတိုင်ဘတ်ကတော့ထရမ့်အစိုးရလက်ထက်မှာမြန်မာနိုင်ငံအတွက်တိတာထူးခြားတဲ့ပြောင်းလဲမှုတွေရှိလာမယ်လို့မထင်ရပေမဲ့တရုတ်အမေရိကန်ဆက်ဆံရေးအပေါ်မူတည်ပြီးကြီးမားတဲ့ပြောင်းလဲမှုတွေဖြစ်လာနိုင်တယ်လို့သုံးသပ်ပါတယ
်။ I don't think Myanmar will suffer too much. However, there is a danger, and that danger is if there is a confrontation with China on
the
trade.
ထရမ့်အစိုးရလက်ထက်မှာမြန်မာနိုင်ငံကတော့စိုးကျိုးတွေအများအပြားရင်ဆိုင်ရမယ့်အလားလာတော့မရှိပါဘူး။ဒါပေမဲ့ဒီနေရာမှာအန္တရာယ်တစ်ခုတော့ရှိနေပါတယ်။အဲ့ဒီအန္တရာယ်ကတော့ကုန်သွယ်ရေးကိစ္စနဲ့ပတ်သက်လို့တရုတ်နဲ့အမေရိကန်တို့ထိတိုက်ရင်ဆိုင်မှုတွေဖြစ်လာခဲ့ရင်တော့အမေရိကန်နဲ့တရုတ်ဆက်ဆံရေးကနေအမေရိကန်မြန်မာဆက်ဆံရေးအပေါ်ဆိုးကျိုးတွေတက်ရောက်နိုင်ပါတယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့အမေရိကန်ရဲ့အခန်းကဏ္ဍအပေါ် တရုတ်တို့ဘက်ကစိုးရိမ်မှုတွေပိုရှိလာနိုင်တဲ့အတွက်ဖြစ်ပါတယ်
။မြန်မာနဲ့တိုက်ရိုက်ပတ်သက်နိုင်တဲ့နိုင်ငံသားရေးဝန်ကြီးအဖြစ်ရွေးချယ်ဖို့တစ်ပေးခါရသူတွေထဲမှာအောက်လွတ်တော်ဥက္ကဋ္ဌဟောင်း Newt Gingrich သမရဂျော့ချ် W. Bush လက်ထက်မှာကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူ John Bolton နဲ့ Tennessee ပြည်နယ်ကအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌ Bob Corker လည်းပါဝင်ပါတယ်။အထက်လွှတ်တော်အမကော်ကာဟာဒေါ်ဆန်းစုကြည်ပြီးခဲ့တဲ့စက်တင်ဘာလအတွင်းအမေရိကန်ပြည်ထောင်စုကိုလာရောက်ဆင်ကဒုသမရဂျိုးဘိုင်ဒန်အိမ်မှာမနက်စာအတူစားသုံးခဲ့တဲ့အထက်ပါဝင်သူလည်းဖြစ်ပါတယ်။အဲ့ဒီတော့ကမြန်မာနိုင်ငံအတွင်းကလူမောင်ခိုကူးတဲ့ပြဿနာတွေနဲ့ပတ်သက်လို့မေးမြန်းရမှာဒေါန်ဆန်းစုကြည်ဘက်ကတုံ့ပြန်ပြောဆိုခဲ့ခြင်းမရှိတဲ့အပေါ်စိတ်ပျက်မိကြောင်းအဲ့ဒီမနက်စာစားသုံးတဲ့နေ့စက်တင်ဘာလ14ရက်နေ့မှာပဲချက်ချင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒေါန်ဆန်းစုကြည်ရဲ့အဲ့ဒီလိုတုံ့ပြန်မှုကြောင့်မြန်မာနိုင်ငံအတွင်းကလူမောင်ခိုကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုသူ့အနေနဲ့အနီးကစောင့်ကြည့်သွားမယ်အကြောင်းလဲသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒါကြောင့်အထက်လွှတ်တော်အမကော်ကာတာနိုင်ငံသားရေးဝန်ကြီးအဖြစ်ရွေးချယ်ခံခဲ့ရရင်နိုင်ငံဆက်ဆံရေးအပေါ်တက်ရောက်မှုတွေရှိလာနိုင်တယ်ဆိုတဲ့အမြင်တွေလည်းနိုင်ငံရေးအကဲခတ်တွေကြားမှာထွက်ပေါ်နေပါတယ်။ဒုသမရအဖြစ်ရွေးကောက်တင်မြှောက်ခံထားရတဲ့အင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူးမိုက်ပန့်စ်ဟာသူ့ပြည်နယ်အတွင်းမှာမြန်မာနိုင်ငံကရွှေ့ပြောင်းနေထိုင်သူတွေအများပြားရှိနေတယ်ဆိုပေမဲ့ရွှေ့ပြောင်းနေထိုင်သူတွေနဲ့ဒုက္ခသည်တွေအရေးကိုစိတ်ဝင်စားမှုတိတ်မပြခဲ့ဘူးလို့ပြည်နယ်မြို့တော်အင်ဒီယားနာပိုလစ်ဒေသခံမြန်မာတွေကပြောပါတယ်။ဒါပေမဲ့လည်းထရမ့်အစိုးရလက်ထက်မှာတော့မြန်မာအရေးနဲ့ပတ်သက်လာရင်လက်ရှိအနေထားတဲ့အသည့်သာတဲ့ပြောင်းလဲမှုတွေရှိမယ်လို့သူ့အနေနဲ့မယူဆကြအောင်အင်ဒီယားနာပိုလစ်မှာနေထိုင်တဲ့ဒေါက်တာရိုဒင်းငါကပြောပါတယ်
။သိုးသွားမဲ့အခြေအနေတော့ရှိလိမ့်မယ်မထင်ဘူး။ဘာလို့လဲဆိုတော့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးမူဝါဒအထူးသဖြင့်ပေါ့နော်ဗမာပြည်မူဝါဒနဲ့ပတ်သက်လို့အဲ့ဒါ Senate Foreign Affairs Committee ပေါ့နော်အဲ့ဒီကနေမူဝါဒတွေချမှတ်ပြီးတော့သမရကတော့ဒါ execute လို့ရတာပေါ့အဲ့ဒီမူဝါဒပေါ်မှာပဲဒါလုတ်ကင်ဆောင်ရွက်ကြတဲ့သဘောရှိတယ်ဆိုတော့သမ္မတ Donald Trump ဖြစ်ပြီးတော့ဒုသမ္မတ Mike Pence ဒီဒုသမ္မတဖြစ်ရင်လည်းပမာပြည်ပေါ်မှာမူဝါဒတော့ American စိုးရဲ့ရက်တီချက်တော့ထူးထူးချွတ်ချွတ်ပြောင်းလဲလိမ့်မယ်လို့ကျွန်တော်မထင်ဘူးအများကြီးကောင်းလာလဲမယ်လို့လည်းကျွန်တော်သိပ်မမျှော်လင့်ပါဘူး
အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်နဲ့ပုဂ္ဂိုလ်ရေးအရရင်းနှီးပြီးသားဖြစ်တဲ့ဒီမိုကရက်ပါတီသမ္မတလောင်းဟယ်လရီကလင်တန်အနိုင်မရပဲဒေါ်နယ်ထရမ့်အနိုင်ရလိုက်တဲ့အတွက်သူ့အစိုးရလက်ထက်မှာလက်ရှိသမ္မတအိုဘားမားအစိုးရလက်ထက်လောက်မြန်မာနိုင်ငံအပေါ်အလေးပေးဆက်ဆံမှုရှိမှာမဟုတ်ဘူးလို့အကဲခတ်အများစုကတုံ့တက်ပြောဆိုနေကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းစုံစမ်းတင်ပြခဲ့တာပါရှင် VOA ရဲ့အင်ကာနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင် VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ်TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာအရှာ77ကနေပြီးတော့တိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်အခုဒီကနေ့ညဘက်တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင်
11 Media Group ကအမှုဆောင်ရာရှိချုပ်နဲ့အရီဒါဂျုတ်တို့ကိုပုံမှန်66ဂါကြီးနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကတရားစွဲထားတဲ့ပေါ်မတူကွဲပြားတဲ့သဘောထားမြင်တွေရှိနေကြပါတယ်။ဒီမိုကရေစီနိုင်ငံတည်ဆောက်တာမှာမရှိသင့်ဘူးလို့ပြောကြတဲ့ပုံမှန်66ဂါကြီးကိုတုံးပြီးဖမ်းဆီးတရားစွဲတဲ့ပေါ်ရန်ကုန်တိုင်းဒေသကြီးအစိုးရကိုဝေဖန်သူတွေရှိတယ်လို့တိကျသေးချာမှုမရှိဘဲတာဝန်ရှိသူတွေလက်စားရဲဆိုပြီးဆွတ်ဆွဲရေးသားတဲ့ပေါ်ဝေဖန်သူတွေလည်းရှိပါတယ်။ဒီအပေါ်ကျွန်တော်တို့သောတာရှင်တွေကဘယ်လိုမြင်ကြပါသလဲ။အခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က12392382555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ပြည်ထောင်အမေရိကန်တန်ရဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါရယ်ရှင်ဒီကနေ့ညဘက်ဆွေးနွေးခန်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်မြန်မာနိုင်ငံမှာလူလူကရွေးချယ်တင်မြှောက်တဲ့အရတအစိုးရတရားတက်လာခဲ့ပြီးမြေကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကအစိုးရတပ်ရဲ့စစ်စင်ရေးအတွင်းဒေသခံအရတပြည်သူတွေအပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေဆက်ရှိနေတဲ့အကြောင်းမိမောင်းထုတ်ပြထားတဲ့ငြိမ်းချမ်းရေးနောက်ွယ်မှငိုကြွေးသံဆိုတဲ့အစီရင်ခံစာတစ်စောင်ကိုကချင်အမျိုးသမီးများအစည်းအရုံးကနိုဝင်ဘာလ15ရက်နေ့ဒီကနေ့မှထုတ်ပြန်လိုက်ပါတယ်ဒီအစီရင်ခံစာနဲ့ပတ်သက်ပြီးကိုညာဝင်းအောင်ကပြောပြပါမယ်ရှင
်ထိုင်းနိုင်ငံချင်းမိုင်အခြေစိုက်ကချင်အမျိုးသမီးများအစည်းအရုံးကွက်ကထုတ်ပြန်လိုက်တဲ့ညဉ့်ညဉ့်ရေးနောက်ွယ်မှငိုကြွေးသံများအစည်းအင်ခန်းစာပြုစုထုတ်ပြန်ရတဲ့အကြောင်းနဲ့ပတ်သက်ပြီးကွက်အဖွဲ့ရဲ့အထွေထွေအတွင်းမှမတ်မွန်းနေလီကရှင်းပြပါတယ်
အဓိကတော့ အန်ဒီအစိုးရကလည်းငင်းချင်းရေးဆိုပြီးတော့လှုပ်ဆောင်နေတာရှိရပါတော့ဒီလိုမျိုးလှုပ်ဆောင်နေပေမဲ့အထူးသဖြင့်ဒီကချင်ဒေသနဲ့မြောက်ပိုင်းရှမ်းပြည်နယ်မှာဆိုလို့ရှိရင်ထိုးစစ်တွေပို့ပြီးတော့ဖြစ်နေတယ်ပြီးလို့ရှိရင်ဒီစစ်တပ်ကကျူးလွန်တဲ့လူခွင့်ရေးချုပ်ဖောက်မှုတွေလည်းဆက်ပြီးတော့ပို့ပြီးတော့ကြည်ကြည်ပြင်းပြင်းဖြစ်လာနေတယ်ပြီးလို့ရှိရင်ဒီလိမ်ပိုင်းဆိုင်ရာစံဖက်မှုဖြစ်တဲ့ဒီပုံမှန်လည်းဒီတရားမျှတမှုရှာဖွေဖို့ကမဖြစ်နိုင်တဲ့အခြေအနေပေါ့နော်ဒီဟာကိုကြည့်မယ်ဆိုလို့ရှိရင်လည်းနော်ဦးသိန်းစိန်အစိုးရလက်ထက်မှာဖြစ်ခဲ့တဲ့လူခွင့်ရေးချုပ်ဖောက်မှုတွေကအခု NLD အစိုးရလက်ထက်မှာလည်းဖြစ်နေတယ်ဆိုတဲ့ဟာကိုကျမတို့မိမုံထိုးပြခြင်းနဲ့ကိစ္စတွေကြောင်းလာသည့်အစီရင်ခံစာကိုထုတ်ဖော်ခြင်းဖြစ်ပါတယ
်။အစိုးရတက်ရဲ့စစ်စင်ရေးအတွင်းအရသားတွေပေါ်ဘယ်လိုလူအခွင့်အရေးချိုးဖောက်မှုဆက်ရှိနေတယ်လဲဆိုတာကိုပါမန်မွန်းနေလီကပြောပါတယ
်။သူတို့ဖြစ်တော့ပြည်သူတွေရဲတပ်ပြည်သူတွေရှိတဲ့နေရာတွေရွာတွေမှာပေါ့နော်လက်နက်ကြီးတွေနဲ့ပစ်ခတ်တာတို့ပြီးလို့ရှိရင်ဒီစစ်ခုမျိုးဆောင်တက်ဆိုတဲ့ဒီပုံမှန်လေးပေါ့နော်ဖန်စီတဲ့ကိစ္စတွေပြီးလို့ရှိရင်မတရားချုပ်နှောင်ရိုက်နှိပ်နှိပ်စက်တယ်ပြီးလို့ရှိရင်ဒီအမျိုးသမီးတွေအဲလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကလည်းဆက်ပြီးတော့ရှိနေတယ်ဆိုတော့ဒီကိစ္စတွေကဆိုရစစ်တပ်ကနေဆက်ပြီးတော့ဟိုအရင်လိုပဲပို့ပြီးတော့ကြည်ကြည်ပြန်ပြန်ကျူးလွန်နေတာတွေဖြစ်နေပါတယ
်အဲ့တော့အခုပြောသွားတဲ့အချက်တွေကဘလောက်ထိခိုင်မာမှုရှိပါလဲခင်ဗျဒီအချက်လက်တွေကိုဘယ်လိုမျိုးရယူစုဆောင်ထားပါသလဲ
ဟုတ်ကဲ့ကျမတို့ကဒီလူခွင့်ရေးနဲ့ပတ်သက်တဲ့ဒီတဲ့အချက်လက်တွေကောက်ခံတဲ့ကျမတို့ရဲ့ကွင်းစင်လုပ်သားတွေပေါ့နော်အနည်းအားဖြင့်မှကျမတို့ရှိပါတယ်ပြီးလို့ရှိရင်ဒီကွင်းစင်လုပ်သားတွေကနေမှတခြားပြည်သူတွေနဲ့အနည်းငယ်ကကလုံဆောင်မှုတွေရှိတာပေါ့နော်ဆိုတဲ့ခါကျတော့ဖြစ်ပျက်ပြီးဆိုကျမတို့စီကိုဒီတဲ့အချက်လက်တွေကခက်ခိုင်မှမှရောက်လာတယ်ရောက်လာတဲ့ဒီတဲ့အချက်လက်တွေကိုကိုယ်တိုင်တွားပြီးတော့ဖြစ်ပျက်တဲ့နေရာမှာဒီမေးမြန်းပြီးတော့ဒီတဲ့အချက်လက်သိချအောင်ကျမတို့ကစစ်စစ်ပြီးတော့လုံဆောင်ထားတာဖြစ်ပါတယ်
တိုင်းသားဒေသတွေမှာတက်မတော်ရဲ့စစ်စင်ရေးအတွင်းလူအခွင့်ရေးချိုးဖောက်မှုကိစ္စတွေကိုတက်မတော်ကအေးအေးကန်တွယ်ပုံအားနည်းနေသေးတယ်လို့တက်မတော်ထောက်လှမ်းရေးအရာရှိဟောင်းဦးအောင်လင်းထွတ်ကသုံးသပ်ပါတယ
်ဘယ်နိုင်ငံစစ်မြေပြင်မှာမဆိုဒီလူအခွင့်ရေးချိုးဖောက်တာတွေကတော့ရှိနေမှာပါပဲအဲကျွန်တော်တို့မြန်မာနိုင်ငံမှာလည်းမရှိဘူးလို့ကျွန်တော်မပြောလို့ဘူးဒါရှိတဲ့အနေအထားပေါ်မှာတော့ဒီသက်ဆိုင်ရာပေါ့ဒီတက်မတော်အနေနဲ့တော့တကယ်အမှန်တကယ်ဖြစ်လာတဲ့ကိစ္စတွေကိုတော့လူလူကိုဖွင့်ပြပြီးတော့မှရှင်းပြတင်တယ်။အော်ဒီတက်မတော်မှာဆိုလို့ရှိရင်ကျွန်တော်တို့တက်တဲ့နေစဉ်ပေါ့လေဒီမတိမှုလို့လူသားမှုလို့ကိစ္စမျိုးတွေဟာတိတိယောက်ယောက်ကျွန်တော်တို့အရေးယူပါတယ်။အခုနောက်ပိုင်းမှာတော့စစ်ဖက်တရားရုံးကပဲစီစဉ်တဲ့အခါမှာပွင့်လင်းမြင်သာမှုပိုင်းမှာတော့အားနည်းလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
။ကချင်မျိုးသမီးများအစီအယုတ်အနေနဲ့အာနာယ NLD အစိုးရကိုတောင်းဆိုရတဲ့အချက်တွေကိုလည်းမန်မွန်းနေလီကရှင်းပြပါတယ်။
ကျမတို့လူချင်းတွေရဲ့ရင်းချင်ရေးကိုပြုပြင်ကြောင်းလင်းနိုင်ဖို့အတွက်ဆိုလို့ရှိရင်နိုင်ငံရေးတွဲဆုံဆွေးနွေးမှုစတင်နိုင်အောင်ဒီစစ်တပ်ရဲ့ထိုးစစ်များကိုချက်ချင်းရပ်ဖို့အတွက်ဒီ NLD အစိုးရကနေစစ်တပ်ကိုပေါ့နော်ပြောဖို့အတွက်ပြုလို့ရှိရင်ဒီလူသားချင်းစာနာတဲ့အကူအညီထောက်ပံ့မှုမပေးခိုင်းတဲ့ကိစ္စတွေဒီလိုမျိုးပိတ်ပင်မှုတွေရှိနေတာကိုအစိုးရကနေဖိရှားပေးဖို့ပေါ့နော်ဆိုရှင်ဒီရင်းချမ်းရေးနဲ့ဖက်ဒရယ်ပေါ်ထွန်းနဲ့အချိန်ထိပေါ့နော်ဒီတိုင်းဒေသတွေမှာအကြီးမားဆုံးတရားစာရထုတ်ယူမှုအလုံးအကြီးစားစီမံကိန်းတွေပေါ့နော်ဒီဟာတွေကိုရပ်တန့်ဖို့အတွက်ပြီးလို့ရှိရင်ကောင်းခါကြေးရမှာပေါ့နော်ဒီ2015ဖြစ်ပျက်ခဲ့တဲ့စေတနာဝန်ထမ်းဆောင်မှတ်ဦးမတိန်ချင်းပြီးတော့တပ်ဖြတ်ခံရတဲ့ဒီအမှုကိစ္စတွေကိုလွတ်လွတ်လပ်လပ်နဲ့လှုပ်ရှားဆောင်ရွက်နိုင်ဖို့အတွက်တောင်းဆိုထားတာဖြစ်ပါတယ်
ကချင်အမျိုးသမီးအစည်းအရုံးကထုတ်ပြန်တဲ့ငင်းညာရေးနောက်ွယ်မှငိုကြွေးတန် A Far Cry From Peace ဆိုတဲ့အစီရင်ခံစာမှာစာမျက်နှာပေါင်း34မျက်နှာပါရှိပြီးနိုင်ငံတကာအဖွဲ့အစည်းတွေကပါဖြန့်ချိသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်စုံစမ်းတင်ပြခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာသံ DVB ရုပ်သံလိုင်းကနေပြီးတော့လည်းဖန်ယူကြည့်ရှုနိုင်ကြပါပြီ DVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10နာရီနဲ့မနက်9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထပ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့ 32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3240 49နဲ့လိုင်းလက်မီတာ190တို့ကနေမနက်9နာရီထိဖမ်းယူနားဆင်နိုင်ကြပါတယ်။ဒီအချိန်ပိုင်းတွင်မှာတော့ American Indian 3အင်္ဂလိပ်သင်ခန်းစာနဲ့အတူစီးပွားရေးကဏ္ဍမှာအိန္ဒိယမှာရူပီငွေ1500ရန်တွေကိုတရားဝင်ဖျက်သိမ်းလိုက်တာနဲ့ပတ်သက်လို့မြန်မာပြည်နဲ့ရောဘလို့ဆက်ဆက်ပတ်သက်လာနိုင်မှာလဲ။ကျွန်တ
ော်တို့လည်းပထမတော့တရားရန်လို့တော့အဲ့တော့ဘာလို့ဒီလိုကံပေးရလဲဆက်ချင်းကိုပေးရဒါကစီးမထားတဲ့နောက်ပိုင်းကပြန်ပေးရလို့ဆိုပြီးတော့
စီးပွားရေးတက္ကသိုလ်ဒုတိယပါမောက်ခါချုပ်ဟောင်းဦးကျော်မင်းထွန်းရဲ့ပြောကြားချက်တွေကိုနားဆင်ကြရမှာပါနောက်ပိုင်းမှာတော့သုတဆုံလင်းအမေရိကန်တခွေစီစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်ဒီလိုစီစဉ်တွေကမှအခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြက်ကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ပါရှင်ဆောင်ပါရှင်ဒွမ်ဂယ်လီယွန်ရေးသားထားတဲ့မြမမြေပေါ်ကျလာတဲ့ဆက်ပစ္စည်းနှစ်ခုကရှေ့လျှောက်ဘာဖြစ်လာမလဲဆိုတာထင်ရှားစေဆိုတဲ့ဆောင်းပါးကိုပြောပြပါမယ်။မြမနိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့ကြာသပတေးတွေကအာကာသတဲကနေပြီးအလွန်ကြီးမားတဲ့ဆက်ပစ္စည်းအပိုင်းတစ်ခုပြုတ်ကျလာပါတယ်။အဲ့ဒီအချိန်မှာပဲတရုတ်စာအမှတ်သားတွေပါတဲ့ပထမအပိုင်းစာထည့်ပို့ပြီးတော့သေးတဲ့အပိုင်းစာတစ်ခုကလည်းအနီးနားကျေးရွာကအိမ်တအိမ်ပေါ်ပြုတ်ကျခဲ့ပါတယ်။ခေါင်းမိုးပျက်စီးသွားပေမဲ့ဘယ်သူမှထိခိုက်ဒဏ်ရာရတာတော့မဖြစ်ခဲ့ပါဘူး။ဒါဟာဂျိုးရုရဲ့အစိပ်ပိုင်းတစ်ခုခုဒါမှမဟုတ်လေရင်သို့မဟုတ်ဒုံးကျည်တစ်ခုရဲ့အင်ဂျင်အစိပ်ပိုင်းတစ်ခုခုဖြစ်မယ်လို့ယူဆရတဲ့အကြောင်းဒေတာရင်းသတင်းတွေမှာဖော်ပြကြပါတယ်။တရုတ်အစိုးရဘက်ကတော့ဒီပိုင်းစာတစ်ခုနဲ့ပတ်သက်လို့အတိပြုပြောကြားတာမျိုးအခုထိမရှိသေးပေမဲ့ပြီးခဲ့တဲ့လကတရုတ်ကလွှတ်တင်ထားတဲ့ Tiangong 1 အကာသယာဉ်ကမ္ဘာလေထုဝန်းကျင်ထဲကိုပြန်ဝင်လာခဲ့တာဖြစ်ဖို့များတယ်လို့យေတာကြပါတယ်။ကမ္ဘာပတ်ဝန်းကျင်အာကာသထဲမှာစွန့်ပစ်အပျက်စီးပေါင်း9သိန်းကျော်လောက်ဟာတနာယီမှာ 18,500 မိုင်နှုန်းအထက်အမြန်နှုန်းနဲ့မျောပါလက်ပတ်နေကြတယ်လို့အမေရိကန်အာကာသလေ့လာရေးစခန်း NASA ကခန့်မှန်းထားပါတယ်။အဲ့ဒီအပျက်စီးတွေဟာအခုမြန်မာနိုင်ငံအပေါ်ကျလာသလိုကမ္ဘာမြေပေါ်ကိုတစုံတရာကြိုတင်သိရှိရခြင်းမျိုးမရှိဘဲပြုတ်ကျလာနိုင်တယ်ဆိုတဲ့အကြောင်းအပြည့်အစုံကို Futurism Online Magazine မှာကြည့်ရှုနိုင်ပါတယ်။အိန္ဒိယအစိုးရကရူပီငွေ1000ဒဏ်နဲ့900ဒဏ်တွေကိုတရားမဝင်ကြောင်းကြေညာဖို့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံထဲမှာခိုးအောင်းနေကြတဲ့အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းပြည်နယ်တွေကတပုံတွေကိုစစ်ဆင်ရေးတွေမှာအထိနာစေတယ်လို့အစချီထားတဲ့ဆောင်းပါရှင်ဂူဝါဟက်တီရဲ့မြန်မာနိုင်ငံထဲကနေအစမတန်များတဲ့ငွေတွေလှိမ့်ဝင်လာနေတာကိုစောင့်ကြည့်ဆိုတဲ့ဆောင်းပါကိုလည်းပြောပြချင်ပါတယ်မြန်မာနိုင်ငံကနေအိန္ဒိယနိုင်ငံရဲ့အရှေ့မြောက်ပိုင်းပြည်နယ်တွေကနယ်ခြားမြို့တွေစီကိုငွေလဲလှယ်ဖို့အတွက်ငွေတွေအလုံးရင်းနဲ့တင်ပို့ပေးနေတဲ့အကြောင်းလုံခြုံရေးဌာနတွေကိုပြည်ထရေးဝန်ကြီးဌာနကသတိပေးနှိုးဆော်ထားတဲ့အကြောင်းလုံခြုံရေးသတင်းရင်းမြစ်တွေကပြောပါတယ် NSCN နဲ့ Alpha I သဘုံတွေဟာသူတို့ကိုထောက်ခံအားပေးသူတွေရဲ့ဘဏ်အကောင့်တွေကိုထည့်ဖို့ငွေတွေအများပြားကိုတည်ယူလာကြတယ်လို့လုံခြုံရေးအဖွဲ့အစည်းတွေက DHN8 သတင်းစာကိုပြောခဲ့ပါတယ်ဆက်သွယ်ရေးဆက်တွေကနေကြားဖြတ်ဖန်ယူရရှိတဲ့သတင်းတွေအရ Alpha I အဖွဲ့နဲ့ NSCN အဖွဲ့ရဲ့ဂိုင်းခွဲဖြစ်တဲ့ Kaplan တပုံတွေဟာသူတို့ကိုအားပေးထောက်ခံသူတွေကတဆင့်ရူပီငွေတွေကိုဘဏ်တွေမှာအံ့နံကြဖို့ဆက်သွယ်နေကြတဲ့အကြောင်းလုံခြုံရေးသတင်းရင်းမြစ်တွေကပြောပါတယ်မြန်မာနိုင်ငံထဲမှာငွေပမာဏဘလောက်ကိုတိုးဝှက်ထားတယ်လဲဆိုတာကိုအတိအကျပြောဖို့အဲ့ဒီသတင်းရင်းမြစ်တွေကညှင်းထားပေမဲ့ဒေတာရင်းမှာဂရေပေါင်းထောင်ပေါင်းများစွာရှိနေနိုင်တယ်လို့သူတို့ကပြောပါတယ်နေဇက်ပြည်နယ်တွေဖြစ်ကြတဲ့နာဂလန်အရနာချေပရာဒက်ရှ်နဲ့မနီပူတို့မှာအဲ့ဒီလိုတရားမဝင်အဖွဲ့အစည်းတွေကနေအဖျက်လုပ်ငန်းတွေလုပ်လာနိုင်တဲ့အကြောင်းကိုလည်းပြည်ထရေးဝန်ကြီးဌာနကဘန်တွေကိုတတိပေးထားပါတယ်။အပြည့်အစုံကိုတော့နိုဝင်ဘာလ14ရက်နေ့ထုတ် The Asian Egg online သတင်းစာမှာဖတ်ရှုနိုင်ပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေ တွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ VOA American တန်ရဲ့အင်ကာနစ်မနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။စီးပွားရေးကဏ္ဍကိုမထုတ်လွှင့်ခင်အခုနားဆင်ရမယ့် American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချထားပါတယ်ရှင်။
ဒီနေ့တင်ပြမယ့် idiom အသုံးကတော့
street smart
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက s t r e e t street ကလမ်း s m a r t smart ကညံကောင်းတာထက်မြက်တာဆိုတော့ guide ခလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့လမ်းတွေနဲ့ပတ်သက်လို့ညံကောင်းတာပေါ့ရှင်တမန်အဖြစ်တော့ညံကောင်းလို့လမ်းတွေကိုမှတ်မိတယ်လို့ထင်စရာရှိပေမဲ့လို့အဲ့ဒီလိုအသေးပေမျိုးမဟုတ်ပါဘူး idiom ဆိုတဲ့သဘောပိုက်အသေးပေကနေစဉ်ဘဝတစ်လျှောက်လုံးရှောက်လောင်းရတဲ့လမ်းခီမှာအခြေအနေကိုအကင်းပါတာကိုဆိုလိုတာဖြစ်ပါတယ်အကင်းပါတယ်ဆိုရမှာအရေးအခြေကိုသိတယ်မျက်နှာခဲခကောင်းတယ်အတွေ့အကြုံအသိဉာဏ်လည်းရှိဖို့လိုမယ်ဆိုရင်မှားမယ်မဖြစ်ပါဘူးရှင်းရှင်းပြောပါရင်တော့မအတာမတုံးတာပေါ့ရှင်ဒီသုံးကတော့ American စကားပြောမှာအသုံးများတွေရှိပါတယ်ဒါအပြင်မျိုးတွေသွားရင်လည်းမျိုးရဲသွားတာလာတာလေလေပဲပဲရှိတဲ့လူဘေးတွေရင်လေရှောင်နိုင်တဲ့သူကို street smart ဆိုပြီးတော့လေရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today he is street smart and knows how to get along with people
Tony ဟာဒီကနေ့ကဘာကြီးမှာဘာတွေဖြစ်ပြနေတယ်ဆိုတာကိုတကယ်ပဲအတော်လေးနားလည်ထားသူပါလူတွေနဲ့လည်းတက်အောင်ပေါင်းတတ်တဲ့အကင်းပါသူတူလည်းဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today he is street smart and knows how to get along with people
အကင်းပါသူလူရည်လည်းသူသွားတက်လာတတ်သူဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ
street smart
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်တင်ဆက်ပေးနေတဲ့ American style idiom သုံးအင်္ဂလိပ်သင်ခန်းစာတွေကိုကျမတို့ရဲ့ VOA internet ဆာမျက်နှာ burmese.voanews.com မှာလည်းစာပိုင်းနဲ့တကွာလေ့လာနိုင်ကြပါတယ်အခုစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်ရှင်အိန္ဒိယနိုင်ငံကရူပီးငွေ900နဲ့1000တန်တွေကိုတရားဝင်ဖျက်သိမ်းလိုက်တဲ့အကြောင်းဝန်ကြီးချုပ်နရင်ဒရာမိုဒီကနိုဝင်ဘာလ10ရက်နေ့မှာကြေညာလိုက်တဲ့အတွက်တိုင်းပြည်ရဲ့ငွေလဲနှုန်းတန်ဖိုးတွေကျသွားသလိုပြည်သူတွေကြားမကျေနပ်မှုတွေလည်းတစ်နေ့တစ်ခြားကြီးထွားလာနေပါတယ်။မြန်မာနိုင်ငံမှာလည်းအလားတူငွေဆက်ကူတွေဖျက်သိမ်းကြောင်း1989ခုနှစ်ကအစိုးရကြေညာလိုက်တဲ့အတွက်အခြေခံစားသုံးသူတွေကြားမှာမတည်ငြိမ်မှုတွေဖြစ်ပေါ်လာခဲ့ရတာကနေအဆုံးသတ်မှာတော့အစိုးရတစ်ခုလုံးပြုတ်ကျခဲ့ရတဲ့အထိဖြစ်ခဲ့တယ်လို့စီးပွားရေးတက္ကသိုလ်ဒုပါမောက်ခချုပ်ဟောင်းဦးကျော်မင်းထွန်းကပြောပါတယ်။ဒီကြောင်းအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစောဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအကျင့်ပြတ်ချစားမှုကိုတိုက်ဖြတ်တဲ့အနေနဲ့ရူပီးငွေ900နဲ့1000တန်တွေကိုတရားဝင်ဖျက်သိမ်းလိုက်ကြောင်းနိုဝင်ဘာလ10ရက်နေ့မှာကြေညာလိုက်တာကြောင့်အိန္ဒိယနိုင်ငံသားတွေသာမကပဲနိုင်ငံတကာအတိုင်းဝိုင်းကိုပါအံ့အားသင့်သွားစေခဲ့ပါတယ်။တိုင်းပြည်တစ်ခုမှာအဲ့ဒီလိုငွေဆက်ကူဖျက်သိမ်းနေဆိုတာလှုပ်ရုပ်လှုပ်စင်တစ်ခုမဟုတ်ပေမဲ့အစိုးရအနေနဲ့နောက်ဆုံးနည်းလမ်းအဖြစ်အသုံးချတာမျိုးဖြစ်နိုင်ကြောင်းစစ်ပွဲရေးတက္ကသိုလ်ဒုပါချုပ်ဟောင်းဦးကျော်မင်းထွန်းကပြောပါတယ
်။အိန္ဒိယဒီမိုဒီကဒါလုပ်လိုက်တာတော့ဒီကိစ္စမတက်နိုင်လို့လုပ်တာပဲနေ။ကိုမရပြောကျွန်တော်ဒီလက်ဖို့တိုက်တာဖုံးကြမရှိဘူးတလို့ဖြစ်တယ်။ကျွန်တော်ကမအဲဒီကကျွန်တော်နိုင်ငံတစ်ခုပဲဖြစ်တာလေ။ဒါကမလုပ်ခဲ့ဘူး။အခုမူဒီကကျွန်တော်လည်းအားဝရတယ်။အဲ့လိုလုပ်ဖို့လုံမလား။ဒီအမေအင်တက်ကမကောင်းဘူးကျွန်တော်ကတော့မြင်တာပဲ။အကျိုးနဲ့လေအပြစ်မှာအပြစ်ကရမယ်ထင်တယ
်။ဝန်ကြီးချုပ်မူဒီရဲ့အဲ့ဒီလိုလှုပ်ဆောင်ချက်ကြောင့်အောက်ခြေလူတန်းစားအများအပြားကိုထိခိုက်စေနိုင်တယ်လို့ဆိုပါတယ
်။ဆေးရဲ့ဒီလက်လုံးကစားဆိုရတဲ့ကိုယ်တကယ်ကြီးကြီးကဒီကျွန်တော်ပြောလို့ဒီဝေကြီးရဲထားတာမှမဟုတ်တာ။တစား SS ကြီးထားတာလေ။အဲဝေပြင်လိုက်တဲ့ဟာကဆိုရင်လည်းဟိုနည်းနည်းလေးနည်းနည်းနည်းချင်းနဲ့အများကိုထိခိုက်တာပေါ့။အ အခုလည်းဒီကဲဟိုဝေးဒီတိုင်းပဲဟိုမတရားတစ်ခုဆိုတာအဲလုံးလုံးပေါ့နော်ဟိုအာဂတိလိုက်စားတရားနေရတဲ့ငွေရတော့ကျောင်းစင်းအောင်ငွေဒီမိနစ်ထားတယ်မထင်ဘူးဒါအိန္ဒိယလူနိုင်ငံကလုံးလိုက်တဲ့အတွက်ကြောင့်တော်တော်လေးတော့ဟိုပါပေါ့ဟိုကွန်ဗင်းရှင်းနဲ့ဝစ်ကန်နေနဲ့စင်္ကာပူရလောက်တရားတစ်ခုဖြစ်သွားတာပါကျွန်တော်တင်တယ်ဟိုတော်တော်လေးတော့ဆိုးရမယ်လို့ထင်တယ်ဒါနဲ့ဒါကိုသူဘယ်လိုပြန်ပြီးတော့ compensate လုပ်ပြီးမလဲအဲ့ဒါမှသူဟိုလူငါးစုရဲ့သူပြန်ပြီးတော့ဟိုရောက်ကြည့်ပေးမယ်ပေါ့ဒီအရာကဟိုကကြာပါမှာစစ်တင်ကတော့ဒီအရာလေးလက်မှုကြီးအားလုံးကတော်တော်လေးကိုနှေးရွာမှာ
စီပွားရေးလည်ပတ်မှုအတိုင်းအတာတစ်ခုအထိနှေးသွားတာကတော့အမှန်ပါပဲကိုယ်နိုင်ငံအတွင်းကပြည်သူပြည်သားတွေရဲ့စိုးရိမ်မှုတွေကိုရော့ကြအောင်လှုပ်ပေးတာအပြင်ကမ္ဘာစီးပွားအင်အားအကြီးဆုံးထဲမှာတစ်ခုအပါအဝင်ဖြစ်တဲ့အိန္ဒိယနိုင်ငံရဲ့ငွေကြေးစနစ်အပေါ်နိုင်ငံတကာရဲ့ယုံကြည်မှုလည်းရော့ကြမသွားအောင်လှုံ့ဆော်အောင်မှာဖြစ်ပါတယ်အစိုးရကတော့အဲ့ဒီစိုးရိမ်မှုတွေပပျောက်အောင်အထူးသဖြင့်တိုင်းသူပြည်သားတွေစူးပူအောင်ကြွမှုမဖြစ်အောင်အဲ့ဒီလူသုံးများတဲ့လူပြီး900နဲ့1000တန်းတွေကိုနေ့စဉ်အကန့်အသတ်နဲ့ဗန်ဒီမှာလာလဲခွင့်ပြုထားသလို deposit လို့ခေါ်တဲ့ဗန်ထဲမှာပြန်သွင်းထားလို့ကသွင်းထားနိုင်တဲ့အကြောင်းလည်းပြောပါတယ်မြန်မာနိုင်ငံမှာလဲ100ရန်85ကျပ်တန်50ရန်45ကျပ်တန်25ကျပ်တန်စတဲ့ငွေဆက်ကူတွေကိုဖျက်သိမ်းကြောင်း1989ခုနှစ်အတွင်းမှာအဲ့ဒီအချိန်ကတိုင်းပြည်အာဏာရနေတဲ့မြန်မာဆိုရှယ်လစ်လမ်းစစ်ပါတီကအချိန်ချင်းကြီးညာခဲ့ပူးပါတယ်အဲ့ဒီအချိန်တုန်းကတောင်ကျန်းသူတွေလက်ထက်မှာငွေတွေအများအပြားရှိနေတယ်ဆိုတဲ့တန်တရားကြောင့်အဲ့ဒီလိုလှုပ်ဆောင်ငခြင်းဖြစ်တယ်လို့ယူဆရကြောင်းဥကျော်မင်းထွန်းကတုံ့တက်ပါတယ
်။ဟုတ်ကျွန်တော်လည်းတော့ဘာလို့လဲ။ဘာမှဆက်ကြခြင်းတရားတော်လို့တော့အဲ့တော့အမောက်တစ်ခုကျွန်တော်ပြန်ပေးရလေ။ချက်ချင်းပေးရ။ဒါကစီးမထားတဲ့နောက်ပိုင်းကပြန်ပေးရလို့ဆိုပြီးတော့နောက်ပိုင်းကတော့မပေးတော့ဘူး။အဲ့တော့ဘာကြီးရလဲဆိုတော့ဟိုလူရောကမရှိရဘူးကွာ။အဲ့ဒါလေးကိုခူးပြီးတော့တွားအကဲ။အပြန်လဲရအောင်။နောက်ပိုင်းကတော့ကျွန်တော်ကတော့လည်းနောက်ပိုင်းမှာစီးရီးတွေ့ပါဆိုနောက်ပိုင်းမှာမတွေ့ဘူးရောအဲ့လိုအဲ့ဒါကြောင့်ဒီယုံကြည်မှုပြတ်သွားတာပါနောက်ဒုတိယအကြိမ်တတိယအကြိမ်ကတော့မပြီးတော့ပြန်အမ်းမယ်ဆိုရအောင်မပါတော့အဲ့ဒီပထမအကြိမ်ဆိုတော့ပြန်အမ်းမယ်သူကချစ်ချင်းတော့မပြီးဘူးလူတွေကချစ်ချင်းတော့သူကဘယ်တော့လည်းမပြီးပြီးမယ်ဆိုပြီးတော့အဲ့တော့ပြီးရအဲ့လိုပြီးလိုက်တဲ့အတွက်ကြောင့်တချို့ကခွဲပြီးတော့ဗောနော်မရှိရလို့ရောသူတို့တော့အဲ့လိုလုခိုင်းတာတွေလည်းရှိတယ်အဲ့တော့သုံးနာတိုင်းပဲပေါ့ဗျာအကြံဒီတော့နောက်တူကောင်းကင်းကို
အစိုးရကဘယ်လိုပဲရည်ရွယ်ပြီးလှုပ်ဆောင်သည်ဖြစ်စေမြန်မာနိုင်ငံမှာရောအိန္ဒိယနိုင်ငံမှာပါမတရားတဲ့ငွေတွေကိုကန်ဆောင်ထားသူတွေကပေါ်ပေါ်တင်တင်ဗန်ဒီမှာအလွယ်တကူငွေလာလဲကြမှာမဟုတ်ဘူးဆိုတာကတော့သိတာတယ်လို့ဆိုပါတယ
်ကျွန်တော်ကတော့လည်းရည်ရွယ်တာအဲ့ဒီကတချို့တတိတိကြတယ်တော့ငွေဘလူးစင်နာအများကြီးရှိရဆိုတာသိကြတော့အဲ့လိုလုပ်လိုက်တာဒါပေမဲ့မရဘူးလေဒုတိယဖွဲ့အပ်လိုက်တာပေါ့ကိုယ်ရောရတယ်အဲ့လိုမျိုးလုပ်လိုက်ဆိုနောက်ကျကျနောက်ပိုင်းကျတော့အားလုံးမှားတော့ပထမမိသားကဟိုပထမစကားပိုင်းမှာပဲအဲ့လိုပြီးပြီးတော့စီရင်ဝင်ယူထားတယ်တို့တော့နောက်ပိုင်းအဲ့ဒါကြီးပြန်မပြီးဘူးဟိုမပေါ်ဘူးသူကပေါ်နေတာငွေများကြီးဟိုကိုင်ထားတယ်ခဏဟိုဟိုလူကလာရှင်ကြောက်ခဲဖြစ်ဖြစ်အနည်းငယ်ပေါ်ရောဟိုအဘ Black Army ရောအဲ့ဒီဟာတွေကသူကတိကျင်လို့ဆိုပြီးတော့တိကျင်နေရွေးချက်လည်းပါတာဟိုအဲ့လိုက်ရင်တကောက်ကဘယ်လောက်ရှိလဲဆိုတော့ပေါ်တာပဲအဲ့ဒီမှာသူပြန်ဖြတ်မယ်အဲ့လိုစိတ်ကူးပုံရတယ်တကယ်လက်တွေ့ကြတော့လူကြီးကအဲ့လိုစိတ်ပဲဖြစ်နေတယ်ခုချိတဲ့လူကတိတ်နာမည်ပြက်ပြုံးမှကျွန်တော်တယောက်ကအဲ့ဒါနာမည်ကြီးနေတဲ့ပုဂ္ဂိုလ်ကတော့သူကအဲ့ဒီမောင်ကြီးကသူဘယ်အပ်မလဲတခြားလူနဲ့ခုနာမည်နဲ့အပ်မှာပေါ့ပေါ်စနာရောဟိုသူ target လောက်ထားရဒီ ND ကရော့ကရပ်လောက်တဲ့လူတွေရဲ့ဟောမဖို့မတော်နိုင်အပေါ်လာရင်လက်ဆုံးသူကလုံးမဒီတော့ကြီးအများကြီးဟိုပြန်ပြီးဖို့ဆိုတာကြိုးတင်တယ်ဒီသူကရိယာတည်ခြင်းမတည်ဘူးအဲ့ဒီမတည်တဲ့အတွက်ကြောင့်နောက်ပိုင်းနောက်ပိုင်းကပုံပြီးတော့ဟိုမစိုးရတဲ့အင်တက်ကဒါဆိုရင်တော့စိုးရပုံမှာဒီလူလူကြီးရဲ့ယုံကြည်မှုကကြောက်ပါအဲ့တော့ပြီးရတဲ့အချိန်မှာဒီ trust ဟို social capital ခေါ်တာပေါ့အဲ့တော့အစိုးရနဲ့ဒီလူနဲ့ဒီယုံကြည်မှုကြီးနေသွားပြီဆိုရင်အစိုးရဘာလို့လို့မအောင်မြင်တော့ဘူးလေကျွန်တော်ကအဲ့လိုနောက်ပိုင်းမှာဖြစ်သွားတာ social link က
မြန်မာနိုင်ငံရဲ့အတွေ့အကြုံအရကတော့အဲ့ဒီလိုလူလူရဲ့ယုံကြည်မှုကျဆင်းလာတာကြောင့်တိုင်းပြည်ကိုတပါတီအာဏာရှင်စနစ်နဲ့နှစ်ပေါင်းများစွာအခိုင်အမာထိန်းချုပ်လာတဲ့အစိုးရပြုတ်ကျရတဲ့အခြေအနေမျိုးအထိဖြစ်ပေါ်စေခဲ့တယ်လို့ဥကျော်မင်းထွန်းကပြောပါတယ
်။အဲ့ဒီမှာအပြည့်အစပြီးတော့အစိုးရတွေကဘာလို့လို့ကျောင်းပြန်မယ်အဓိပ္ပာယ်ပြန်တော့တယ်။အဲ့တော့ဘာလို့မှဘာအစိုးရရဲ့ဒီဒုက္ခဒုက္ခတွေဘာညာဘာမှစင်ညာတော့လည်းလုပ်တာလည်းမအောင်မြင်တော့ဘူး။ဒါကြောင့်မို့ကျွန်တော်တို့တင်တယ်။ဒါမှဆိုရင်လည်းပါတီအဲ့ဒါကြောင့်သူကကျောင်းသွားအဲ့ဒါလည်းအကြောင်းတစ်ခုပေါ့ဗျာ။ကျွန်တော်တို့ဒီနိုင်ငံရေးဘဝပြားနဲ့ပြောရရင် institution ပေါ့ institution နဲ့ capacity နာ social capacity ဆိုတာဟိုအရေးကြီးတယ်လေဟိုပြည်လူလူချင်းရောအစ ိုးရနဲ့ပြည်သူရောအစိုးရချင်းရောအစိုးရချင်းဆိုတဲ့နေရာမှာဒီဥပဒေပြုအုပ်ချုပ်ရေးတရားစီရင်နောက်တိုင်းဒေသကြီးနဲ့ဒီတောင်စုအဲ့လိုမျိုးတွေပေါ့အစိုးရချင်းချင်းကြားမှာရောဒီလိုလူကြီးကြားမှာရုံကြည်မှုကအရေးကြီးတာရောအဲ့တော့ဒါကရုံကြည်မှုကိုပြပြစီမယ်အကြောင်းတစ်ချက်ဖြစ်လာ
အိန္ဒိယဝန်ကြီးချုပ်မိုဒီကလက်ရှိလှုပ်ဆောင်နေတဲ့အခြေအနေကတော့မြန်မာနိုင်ငံရဲ့အတွေ့အကြုံနဲ့ကွာခြားမှုရှိပါတယ်။အဓိကကွာခြားတဲ့အချက်ကတော့မြန်မာအစိုးရလိုတရားမဝင်ငွေဆက်ကူတွေဖျက်သိမ်းပြီးလုံးဝပြန်လဲမပေးတော့တာမျိုးမဟုတ်ပဲဝန်ကြီးချုပ်မိုဒီအစိုးရကငွေတွေကိုတရားဝင်ဖြစ်အောင်ပြန်လဲပေးတာပဲဖြစ်ပါတယ်။အဲ့ဒီနောက်ပြည်သူလူထုရဲ့မကျေနပ်ချက်တွေထပ်တိုးလာတာကိုတွေ့တဲ့အခါနိုင်စင်နဲ့အပတ်စဉ်ငွေလဲနိုင်တဲ့ပမာဏကိုအိန္ဒိယအစိုးရကထပ်တိုးပေးလိုက်ပြန်ပါတယ်။နောက်ငွေဆက်ကူတွေဖျက်သိမ်းကြောင်းကြေညာပြီးတဲ့အချိန်ကစလို့နှစ်လနီးပါအဲ့ဒီတရားမဝင်ငွေတွေပြန်လဲနိုင်ဖို့အတွက်အိန္ဒိယအစိုးရကအချိန်သတ်မှတ်ပေးထားတာဖြစ်ပါတယ်ခင
်ဗျ။ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုတနင်္လာနေ့ညပိုင်းမှာတစ်ချိန်အခုလိုအင်္ဂါနေ့မနေ့ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုတစ်ချိန်နှာစင်နိုင်ကြပါတယ်။အခုသုတဆောင်နဲ့အမေရိကန်တခွင်ကိုနှာစင်ကြရပါမယ်ရှင်။အမေရိကန်မှာသမရရွေးကောက်ပွဲအပြီးပြည်သူတွေရဲ့မျှော်လင့်ချက်နဲ့သဘောထားအမြင်တွေကိုကိုအောင်အောင်ကစူးစီးတင်ပြပေးထားပါရှင
်။ Okay, good morning. အခုဒီအမေရိကန်မှာတော့ရွေးကောက်ပွဲပြီးသွားပြီပေါ့လေ။ Republican Party ကိုကိုစားပြုဝင်ရောက်ရှင်ပြန်ခဲ့တဲ့ Donald Trump ကဒီရွေးကောက်ပွဲမှာသမရအဖြစ်ရွေးချယ်ခံရတယ်။ဒီရွေးကောက်ပွဲရလဒ်တွေကကိုထွန်းတင်မျှော်မှန်းထားသလိုဖြစ်လာခဲ့ရလား။
ကျွန်တော်တို့အားလုံးထင်နေတာက Hillary Clinton ပဲဒီရွေးကောက်ပွဲကိုနိုင်ဖို့တေးကြပြီးဖြစ်နေပါတဲ့အတွက်ညနေပိုင်းလောက်ကြာတဲ့အခါကျတော့ကျွန်တော်အားလုံးမြင်တဲ့အတိုင်းပဲအန်တော်ပေါ့နော် Donald Trump ကနေပြီးတော့ဒီဥစ္စာကို victory ကိုယူသွားပါတယ်နောက်ပြီးတော့ American နိုင်ငံအတွက်ကတော့သူနိုင်တဲ့အကြောင်းကလည်းပါတာကသူက American နိုင်ငံသားတွေလိုနေတဲ့ဟာကိုပဲသူကမျိုးချစ်စိတ်ကိုပို့ပြီးတော့အားလုံးကိုနိုးကြအောင်လုပ်လာခဲ့တဲ့အတွက်သူရဲ့အနိုင်ရတဲ့ပါတရားလည်းပါပါတယ်ခင်ဗျအဲ့ဒီဥစားကိုလေ
အခုဒါကိုထွန်းတင်တို့ဟိုနေထိုင်နေတာ Texas ပြည်နယ်ရဆိုရင်လည်းပဲဒါ Republican ဟိုပါတီတမရလောင်းကိုပဲရွေးချယ်ခဲ့တာပေါ့ဆိုတော့ Texas မှာလည်းပဲဒါ Donald Trump ကအနိုင်ရခဲ့တယ်ဆိုတော့ဟိုဒါပေမဲ့လည်းခုနလိုပေါ့လေမျိုးချစ်စိတ်တက်နဲ့အရင်ခံပြီးတော့ Donald Trump ကိုဟိုအားလုံးကဒီ American နိုင်ငံသားတွေကမဲပေးခဲ့ကြတယ်ဆိုပေမဲ့လည်းပဲတစ်ဖက်မှာသူကစိတ်လိုက်မှန်မှပြောဆိုဓာတ်သူတဦးဖြစ်နာမည်ကြီးပါတယ်ဆိုတော့ဟိုဒီအချက်တင်နဲ့ပတ်သက်ပြီးတော့ကြာတော့ကောဟိုမဲဆန္ဒရှင်တဦးအနေနဲ့ဒါမှမဟုတ်နိုင်ငံသားတဦးအနေနဲ့ဒီအချက်လက်ပေါ်ကိုဘယ်လိုမြင်ပါလဲ
ဟုတ်ပါတယ်ခင်ဗျသူမူသားသုံးပြီးမပြောပါဘူးခင်ဗျသူပြောရင်သူ straight ပဲပြောပါတယ်သဘောကခုံနဲ့ကျွန်တော်နဲ့ကိုစီးပွားရေးတစ်ခုလုပ်မယ်ဆိုရင်ကျွန်တော်မချိုက်ဘူးဆိုရင်သူကမချိုက်ဘူးလို့ပြောတတ်တဲ့အချင်းသူ့မှာရှိပါတယ်ခင်ဗျအဲ့ဒါလည်းတစ်ဖက်အနေနဲ့ခေါင်းဆောင်တယောက်ပီတာတာလည်းပါပါတယ်ခင်ဗျဘာဖြစ်လို့လဲဆိုတော့ဟိုမူသားသုံးပြီးတော့ as a politician တယောက်အနေနဲ့ပြောသွားနေလဲတန်းပီအတွက်တစ်ခါလေကြတော့မကောင်းဘူးပေါ့နော် election ကို
โอเคပါဆိုတော့ကိုထွန်းနေကဒါဟိုမြန်မာအမေရိကန်ကုန်သည်ကြီးများအသင်းရဲ့ဥက္ကဋ္ဌလေးဖြစ်တဲ့ဒါစီးပွားရေးသမားတဦးလေးဖြစ်တဲ့ဆိုတဲ့အခါကျတော့အခုလို့ဒါစီးပွားရေးသမားတယောက်ဟာအခုလိုနိုင်ငံရဲ့အကြီးအကဲဟိုသမရဖြစ်လာတဲ့အခါကျတော့ဟိုရှေ့ဆက်ပြီးတော့စီးပွားရေးအခွင့်အလမ်းတွေနဲ့ပတ်သက်ပြီးတော့ဟိုဟိုဘာတွေမှာပို့ပြီးတော့ဟိုအားတာချက်တွေဟိုရှိလာလိမ့်မယ်လို့မျှော်မှန်းထားလဲ
ကျွန်တော်တခုပြောပြပါမယ်ဒီနေ့အခုမီဒီယာတခုလုံးကိုလည်းပြောတယ်သူလည်းသူ့ရဲ့ speech တန်းမှာလည်း first speech တန်းမှာလည်းပြောပါတယ်ကျွန်တော်ဒီ election နိုင်ဖို့ပြောခဲ့တာတွေကိုတဲ့ဘယ်လိုမှဟိုမှာမဖြစ်ပါနဲ့တဲ့ကျွန်တော်ကအားလုံးနဲ့ Democrat ကောအားလုံးလူထုနဲ့ပါပေါင်းပြီးတော့ကျွန်တော်ရှေ့ကိုတိုင်းပြည်အတွက်ဆက်ယူသွားပါမယ်အဲ့ဒီဥစ္စာကိုကျွန်တော်ကဒါကြောင့်ပြောတာပါဟိုသူရဲ့ဟိုပါပေါ့သူကတိုင်းပြည်အတွက်တိုးတက်ရတိုးတက်ကြောင်းအမေရိကန်တိုးတက်ရတိုးတက်ကြောင်းနောက်ပြီးတော့ဘယ်သူနဲ့မဆိုဟိုကလှုပ်ပါမှာပေါင်းပြီးတော့တူတွဲပြီးတော့တိုင်းပြည်တိုးတက်ရတိုးတက်ကြောင်းကိုလည်းလှုပ်ပါမှာကျွန်တော်တို့တိုင်းပြည်အတွက်တခုကျွန်တော်နည်းနည်းလေးပြောပါပြောသေးချင်ပါတယ်မြန်မာနိုင်ငံအတွက်ကိုလည်းလေကျွန်တော်တို့ကဘဒူလာလာပါကျွန်တော်နိုင်ငံတိုးတက်ဖို့အတွက်သူတို့နဲ့ပေါင်းလို့ရမယ်ဆိုရင် Republican ဖြစ်ပါစေအခုက Republican Party မဟုတ် Donald Trump Party လို့ဖြစ်နေပါပြီခင်ဗျာသူတဦးတယောက်တည်းဥဆောင်ပြီးတော့ယူသွားနေတယ်ဆိုတော့လေကျွန်တော်တို့ကအဲ့ဒီအရာလေးကိုသူနဲ့ပေါင်းပေါင်းပြီးတော့ဆက်လုပ်သွားဖို့ပါပဲဒါပေမဲ့ Hillary Clinton နောက်ဆိုင်တုန်းကတော့ဘာဖြစ်လဲဆိုရင်ကျွန်တော်တို့သိရမှာကသူကဗမာပြည်နဲ့နည်းနည်းလေးထိထွေးမှုရှိတယ်အဲဗမာမြန်မာပြည်ကိုလည်းရောက်ခဲ့တာလည်းမကြာခဏရောက်ခဲ့ပြီပါတယ်ဆိုတော့အဲ့ဒါမျိုးလေးပေါ့ဒါပေမဲ့သူ့ကိုလည်းကျွန်တော်တို့ဖိတ်ခေါ်ပြီးတော့ခေါ်လာပြီးတော့မြန်မာပြည်အကြောင်းကိုကျွန်တော်တို့ပြမြန်မာပြည်ရဲ့လိုအပ်တာတွေအကုန်လုံးပြောပြပြီးဆက်လုပ်သွားဖို့ပါပဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်အခုတခါဆက်သွဲပြီးတော့မေးမြန်းမဲ့သူကတော့ကိုအေးမြင့်ဖြစ်ပါတယ်သူကတော့ North Carolina ပြည်နယ်ရပါ North Carolina ပြည်နယ်ဆိုတာဒီပြီးခဲ့တဲ့ဒီသမရရွေးကောက်ပွဲမှာဒါဟိုသမရလောင်းနှစ်ဦးစလုံးကိုဒီပါတီနှစ်ခုစလုံးကိုထောက်ခံတဲ့သူတွေအများအပြားနေထိုင်ကြတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်ဆိုတော့ဒီပြည်နယ်မှာကိုအေးမြင့်ကလည်းပဲဒါမဲပေးခဲ့တာဆိုတော့ကိုဖြစ်စေခြင်းနဲ့ဆန္ဒတွေအတိုင်းဖြစ်လာခဲ့ရလား
ကျွန်တော်မျှော်လင့်နေရဆိုတော့ကျွန်တော်ကဒီမိုကရက်ကိုမေးထဲတာဒါပေမဲ့အခုကတော့ Republican ကနိုင်သွားတယ်လीနိုင်တော့လည်း Republican စီကမျှော်လင့်စီကတော့ဒီ Donald Trump ကသူပြောတဲ့အတိုင်း American စီးပွားရေးအားကောင်းလာနိုင်တာပေါ့ပြည်ပရောက်တဲ့တရုတ်ပြည်ရောက်နေတဲ့ American စီးပွားရေးတွေပြန်ခေါ်မယ်ဟာလာပြည်တွင်းလုပ်ငန်းတွေပုံမရရှိလာနိုင်မယ်ဝင်ငွေကုန်တွေလည်းသူက short ကောင်းမယ်ပြောထားတယ်လीအဲ့လိုဟာမျိုးတွေရလာတော့ပြည်တွင်းမှာလောက်ကိုင်းနေကောင်းလာနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
ပြီးခဲ့တဲ့ကြာရွေးကောက်ပွဲမှာဆိုလို့ရှိရင်ဒါဒီမိုကရက်ပါတီဘက်ကတော့ဒီကျမ်းမာရေးနောက်တစ်ခုကဒါလူငယ်တွေအတွက်ဆိုလို့ရှိရင်ဒီကောလိပ်ပညာရေးပေါ်လေနှစ်နှစ်အထိဟိုအလကားတင်ယူခွင့်ဟိုပေးမယ်ဆိုပြီးတော့ဒါသူတို့ဘက်ကပြောဆိုထားတာတွေရှိပါတယ်ဆိုတော့အခါကျတော့အခုတော့ဒါဒီမိုကရက်ပါတီကရွေးချယ်မခံရဘူးဆိုတော့ဒီလိုအနေအထားမျိုးဖြစ်လာစရာဟိုအခြေအနေကတော့နည်းနည်းအလှမ်းဝေးသွားတာပေါ့လေမိဘတဦးအနေနဲ့ဒီအနေအထားပေါ်ရောဗာမြန်ပြောချင်ပါလေ
ကလေးတွေကပညာရေးကတက်သူတက်မယ်ဆိုလို့ရှိရင်ဗျာတစ်နှစ်ကိုလို့ဆိုရင်အနည်းဆုံး2000ကျွဲလောက်ကုန်မယ်အနည်းဆုံးအဆင့်ပေါ့နော်ဆိုတော့နှစ်နှစ်ဆိုရင် 5000 လောက်ကုန်မယ်ဆိုတော့အကျွေးတွေကပြီမယ်လေအကျွေးတွေကပြီမှာတေချာတယ်အဲ့တော့ဒီမိုကရက်ကဒါအဲ့ပညာရေးစနစ်ကိုအကောင့်တက်ပုံမဲ့ဆိုရင်ကလေးတွေကကျွေးလည်းမပြီးတော့ဘူးအေးချမ်းချမ်းနဲ့ပညာသင်ငွေရမှာပေါ့ဗျာအခုတော့အဲ့ဒီခွင့်ရင်ဆုံးရှုံးသွားတယ်လို့ဒါခံစားရတာပေါ့
ဒီရွေးကောက်ပွဲမတိုင်ခင်မှာတုန်းကဆိုရင်တော့ဒါ Republican သမ္မတလောင်းကိုထောက်ခံတဲ့သူတွေကသူတို့မျှော်မှန်းထားတယ်လို့ဖြစ်မလာဘူးဆိုလို့ရှိရင်ဒါသဘုံထားမယ်အဲ့လိုတော့ပြောဆိုခဲ့တာရှိပါတယ်ဆိုတော့ကိုအေးမြင့်အနေနဲ့ကလည်းပဲကိုမျှော်မှန်းထားတယ်လို့ဖြစ်မလာနဲ့ပတ်သက်ပြီးတော့ဘယ်လိုပြင်ဆင်ထားလဲ
ဒါတော့အများပြည်သူကနေပြည်သူလူထုကတင်မြှောက်လိုက်တဲ့ဆုံးဖြတ်ကတော့ဒါကြောင့်လို့ကကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေလက်ခံပါပဲလေပြည်သူလူထုကအများစုတင်မြှောက်လိုက်တဲ့အစိုးရဖြစ်တဲ့အတွက်ဒီအစိုးရရဲ့စီးသွားတဲ့စီးစနစ်အောက်မှာကျွန်တော်တို့ကလိုက်ပြီးတော့တာဝန်ထမ်းဆောင်ပေးမယ်နိုင်ငံသားတယောက်ကတာဝန်ပါပဲ
။တီရီကမေရီလန်းပြည်နယ်မှာနေတာပေါ့လေ။မေရီလန်းပြည်နယ်ဆိုပေမဲ့ဒါဝါရှင်တန် DC ရဲ့ဒီမြို့တော် area ထဲမှာပါတဲ့နေရာမှာနေတာပေါ့။ဆိုတော့ဒီမေရီလန်းပြည်နယ်ဆိုတာကတော့အထူးသဖြင့်ဒါဒီမိုကရက်တွေအားကောင်းတဲ့နေရာပေါ့လေ။တီရီကအကြောင်းသူတူဦးလည်းဖြစ်တယ်။အခုဒီရွေးကောက်ပွဲမှာကိုကဝင်ပြီးတော့ဟိုပထမဆုံးအနေနဲ့ဟိုပါဝင်ပြီးတော့မဲပေးခဲ့တယ်။ဆိုတော့ရွေးကောက်ပွဲမှာကိုမျှော်မှန်းထားတယ်လို့ဖြစ်လာရဲ့လား။
မီးတီရီရာစီချင်တာဟီလာရီကိုရာစီချင်တာပေါ့နော်ဘာလို့လဲဆိုတော့ပမာပြည်အတွက်တော့ကြည့်ပြီးပြီးတော့တီရီမဲပေးခဲ့ရပါနော
်ဒါဟီလာရီနိုင်မယ်ဆိုလို့ရှိရင်မြန်မာပြည်အတွက်လည်းအလားအလာတွေကပိုကောင်းတယ်ဆိုတာအဲ့ဒါဘာလို့ဆိုလို့တာပါလဲ
ကောင်းမယ်လို့ထင်တယ်ဘာလို့လဲဆိုတော့ဟိုတောင်းဆွကြည့်လို့ဘာလို့နဲ့လဲသူကအထင်မျိုးအဆက်အသွယ်ရှိတာတည်ကြားရပါနော်သတင်းတွေထဲမှာလည်းကြားရအဲ့လိုမျိုးဆိုတော့ပမာပြည်အတွက်ကောင်းမယ်ထင်လို့တီရီကလည်းပမာပြည်အတွက်လည်းစဉ်းစားရလေဒီမှာနေမယ်လဲပြေဒီမှာတော့လဲစဉ်းစားအဲ့တော့တီးရောအဲ့ Hillary room မဲ့ပြရဘာတော့လဲတော့တီးလဲတေးချာကောင်းကောင်းမသိဘူ
းဒါမှလည်းပဲ Hillary Clinton ကခုနလိုမျိုးပေါ့လေအထူးသဖြင့်ဒါ email ကိစ္စတွေမှာအစိုးရကဒါဟိုပေးထားတဲ့ email ကိုမသုံးမနဲ့ကိုယ်အိမ်မှာဒါကိုယ်ပိုင် email server နဲ့သုံးနေဆိုတဲ့ကိစ္စကိုလည်းပဲဒါလူများကတော်တော်တန်လျာဖြစ်တယ်လေတီးရောအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုထင်လဲ
တီးရမှန်တယ်တီးရထင်တာကတော့ तू အဲ့လိုမျိုးကြောင့်မလုပ်သင့်ဘူးဆိုတာဒီသူ့ဘက်ကလည်းဒီအိမ်မှာနည်းနည်းစိတ်ဟိုဖြစ်သွားပါတော့စိတ်ဖြစ်သွားဆိုတော့အဲ့ဒါအတော်လူတွေတေးရည်အများရှိရဲ့အဲ့လိုဘယ်လိုပြောမလဲ military ထဲမှာဆိုလို့ရှိရင်လည်းအရန်ဟိုတင်းကျပ်တယ်လေ email ကိစ္စရင်းနဲ့တင်မှာအဲ့လိုမျိုးကို email လည်းသုံးလို့မရအဲ့လိုမျိုးရှိရဲ့အဲ့ဒါအတော်လူတွေတေးရည်အများရှိရဲ့အဲ့တော့ Hillary ကအဲ့ဒါတော့မလုပ်သင့်ဘူးအဲ့ဒီအတွက်ကြောင့်လေစိတ်တော့နည်းနည်းချက်သွားဒါပေမဲ့ clear အဲ့လိုမျိုးအခုဖြည့်ရှင်းတာပဲပေါ့နော်အဲ့လိုမျိုးအဖေကဘာမှမဖြစ်တော့ဘူးဆိုပြီးတော့ဒါပေမဲ့လူတွေကတော့မုန်းနေကြတော့ပေါ့နော်ဒါပေမဲ့သူအဲ့အပြစ်လေးတစ်ခုလုံးမိရတော့မှားရဲ့
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆုံလင်းအမေရိကန်တခွင်ကိုနားဆင်ခဲ့ကြတာပါဒီစီစဉ်ကိုတောက်ကြနေညမှာအစ်စ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါမနက်မှာပြန်လည်နားဆင်နိုင်တာဖြစ်ပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့အဆိုအရဒီကနေ့ကမ္ဘာတဝန်းလူရေ65တန်းကျော်ဟာအိုးအိမ်စွန့်ခွာထွက်ပြေးနေကြရပါတယ်။သူတို့တွေက21တန်းကျော်ဟာဒုက္ခသည်တွေဖြစ်နေနေထိုင်နေကြရတာဖြစ်ပြီးဒါဟာဒုတိယကမ္ဘာစစ်ကြီးပြီးကတည်းကအဆိုအဝါဆုံးလူသားချင်းစာနာမှုဆိုင်ရာအကျပ်တဲဖြစ်ပါတယ်။အကြမ်းဖက်မှုနဲ့ဖိနှိပ်ညှဉ်းပန်းမှုတွေကိုရှောင်ရှားပြီးအိုးအိမ်စွန့်ခွာနေကြရတဲ့တိုင်းပြည်တွေထဲမှာဆီးရီးယားနိုင်ငံကထိခိုက်ပျက်စီးမှုတွေကြောင့်ထွက်ပြေးကြရသူတန်ပေါင်းများစွာလဲပါဝင်ပါတယ်ဒီကနေ့ဆီးရီးယားလူမျိုး6တန်းခွဲဟာနိုင်ငံတွင်းမှာပဲအိုးအိမ်စွန့်ခွာနေထိုင်နေကြရတယ်လို့၅တန်းနီးပါးကတော့နေဆက်တွေဖြတ်ကျော်ပြီးဒုက္ခသည်ဖြစ်နေခိုလုံဝင်ရဖို့ကြိုးပမ်းနေကြရပါတယ်မကြုံဘူးလောက်တဲ့အခြေအနေမျိုးနဲ့ရင်ဆိုင်နေရတဲ့ဒုက္ခသည်အကျက်တဲကတတ်တာရရစီဖို့အတွက်ကိုတော့အမေရိကန်ပြည်ထောင်စုကဥဆောင်ပြီးတော့ကြိုးပမ်းနေပါတယ် UNHCR နဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP လို့အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကနေတဆင်အမေရိကန်ပြည်ထောင်စုကနေဒီပြဿနာစတင်ကလေးကအဲ့ဒီဒေသမှာရှိတဲ့ဆီးရီးယားဒုက္ခသည်တွေနဲ့ဆီးရီးယားနိုင်ငံတွင်းမှာပဲပြောင်းရွှေ့နေထိုင်ကြတဲ့ဒုက္ခသည်တွေနှစ်မျိုးစလုံးအတွက်ကိုဒေါ်လာတန်း 6,000 နီးပါးတန်ဖိုးရှိတဲ့လူသားချင်းစာနာမှုအကူအညီတွေကိုထောက်ပံ့ပေးခဲ့တာဖြစ်ပါတယ်။ဒီအကူအညီတွေထဲမှာကျန်းမာရေးစောင့်ရှောက်မှုအစားအစာယာယီရွက်ပြင်တဲ့တန့်ရှင်းတဲ့ရေနဲ့မိလစနစ်အပြင်ကလေးတွေအတွက်ပညာရေးနဲ့အရွယ်ရောက်သူတွေအတွက်အလုပ်ကိုင်တင်နန်းတွေကိုထောက်ပံ့ပေးခဲ့တာဖြစ်ပါတယ်။ဆီးရီးယားဒုက္ခသည်အများစုကိုတော့ကက်လျက်အိမ်နီးချင်းနိုင်ငံတွေကလက်ခံထားရပြီးပြဿနာကြုံရခြင်းကဆလို့ဒီနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကအကူအညီတွေပေးဖို့လဲကြိုးပမ်းခဲ့ပါတယ်။အကြက်တဲစတင်ကလေးကလက်မလွန်နိုင်ငံမှာရှိတဲ့ဆီးရီးယားဒုက္ခသည်တွေအတွက်အမေရိကန်ကလူသားချင်းစာနာမှုအထောက်ပံ့စုစုပေါင်းဒေါ်လာတန်း 1,200 ကျော်ကိုကူညီခဲ့တယ်လို့ဂျော်ဒန်နိုင်ငံမှာရှိတဲ့ဆီးရီးယားဒုက္ခသည်တွေအတွက်လဲစုစုပေါင်းဒေါ်လာ 825 သန်းဖို့ထောက်ပံ့ကူညီခဲ့တဲ့အပြင်တူရကီနိုင်ငံမှာရှိတဲ့ဆီးရီးယားဒုက္ခသည်တွေအတွက်လည်းစုစုပေါင်းဒေါ်လာ448သန်းဖို့ကူညီပေးခဲ့တာဖြစ်ပါတယ်။ရမုံငွေထောက်ပံ့ကူညီပေးရုံနဲ့မကအခြေချနေထိုင်သူတွေကိုလက်ခံရမှာလဲအမေရိကန်ပြည်ထောင်စုဟာကမ္ဘာမှာထိတ်ဆုံးရရှိနေပြီးဒီနှစ်တစ်နှစ်ထဲမှာတင်ကမ္ဘာတဝန်းကဒုက္ခသည် 8,000 ကျော်နီးပါးကိုအမေရိကန်ပြည်ထောင်စုမှာလာရောက်အခြေချနေထိုင်ဖို့လက်ခံခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနရဲ့ဒုက္ခသည်လက်ခံရေးယုံညွှန်ကြားရေးမှူးလယ်ရီဘတ်လက်ကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒုက္ခသည်တွေကိုဆက်လက်လက်ခံသွားမှာလည်းဖြစ်ပါတယ်။ဒီနှစ်ဘဏ္ဍာနှစ်မှာကမ္ဘာတဝန်းကဒုက္ခသည်တသိန်းတသောင်းအမေရိကန်ပြည်ထောင်စုကလက်ခံနေရချထားပေးသွားမှာဖြစ်တဲ့အကြောင်းကိုလည်းအမေရိကန်သမ္မတဘရက်အိုဘားမားကစက်တင်ဘာလထဲမှာကြေညာခဲ့တာပါ။သမ္မတအိုဘားမားရဲ့စကားအတိုင်းပြောရရင်တော့ဒီအချက်တည်းဟာလူသားမျိုးနွယ်ပေါ်ဆန့်သက်မှုတစ်ခုဖြစ်ပြီးတနေရနဲ့ကြောင်းရွံ့နေပြီးတတိုင်းတွေတိဆောက်သွားမလားဒါမှမဟုတ်တခြားလူတွေနေရာမှာကိုကိုတိုင်ဝင်ကြည့်မလားဆိုတာပဲဖြစ်ကြောင်းပါရှင
်မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ခဲ့ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင် VOA အမေရိကန်တန်ရဲ့2016ခုနှစ်နိုဝင်ဘာလ15ရက်အင်္ဂါနေ့မနက်ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း10နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်အခုကြံနေတဲ့အချိန်တွေမှာသတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကကြီးညာပေးပါဦးမယ်ရှင်
သမ္မတရွေးကောက်ပွဲအပြီးမှာပထမဆုံးအကြိမ်ဖြစ်အမေရိကန်သမ္မတဘရက်အိုဘားမားရဲ့သတင်းစာရှင်းလင်းပွဲကိုအိမ်ပြုတော်မှတနင်္လာနေ့ကပြုလုပ်ခဲ့ပါတယ်။သမ္မတရွေးကောက်ခံဒေါ်နယ်ထရမ့်ဟာဒီအတွေးခေါ်သမားမဟုတ်ဘဲသူ့ဘေးမှာကောင်းမွန်တဲ့အနေနဲ့အကြံဉာဏ်ပေးနိုင်သူတွေရှိလို့ရှိရင်လက်တွေ့သမားဖြစ်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းသမ္မတအိုဘားမားကပြောပါတယ်။ထရမ့်အနေနဲ့သူ့ရဲ့ policy တွေကိုပေါ်လွင်စေမဲ့အစိုးရအဖွဲ့ဖွဲ့ဖို့လိုအပ်ကြောင်းနဲ့သူ့ကိုမဲမပေးခဲ့တဲ့ပြည်သူတွေအနေနဲ့လည်းအမေရိကန်ဒီမိုကရေစီနိလန့်အရာသူ့ကိုသမ္မတအဖြစ်လုပ်ပိုင်ခွင့်ပေးရမှာဖြစ်တယ်လို့သမ္မတအိုဘားမားကပြောခဲ့ပါတယ်။သမ္မတအိုဘားမားဟာဒီသမ္မတတာဝန်နဲ့နောက်ဆုံးခီးစဉ်အဖြစ်နဲ့ Great Germany နဲ့ပေရုနိုင်ငံတွေစီကိုသတင်းစာရှင်းလင်းပွဲအပြီးတနင်္လာနေ့ညပိုင်းမှာထွက်ခွာမှာဖြစ်ပါတယ်။အမေရိကန်ရဲ့မဟာမိတ်ဆက်ဆံရေးအတွက်ဆွေးနွေးဖို့ရုရှားဘက်ကအဆင်သင့်မယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုတနင်္လာနေ့တုန်းကတယ်လီဖုန်းနဲ့ဆက်သွယ်ဂုဏ်ပြုစကားပြောစင်မှာပြောကြားခဲ့ပါတယ်။ရုရှားနိုင်ငံရုရှားပြည်သူတွေနဲ့ခိုင်မာတည်တဲ့နဲ့ဆက်ဆံရေးရရှိဖို့စိတ်အားထက်သန်နေကြောင်းဒေါ်နယ်ထရမ့်ကလည်းပြောခဲ့တဲ့အကြောင်းထရမ့်ယုံကန်းကပြောပါတယ်။ချင်းချောက်မှုတွေစိန်ခေါ်မှုတွေနဲ့မဟာဗျူဟာမြောက်စီးပွားရေးဆိုင်ရာကိစ္စတွေအပါအဝင်ကိစ္စတော်တော်များများကိုလည်းနှစ်ဖက်ကြားဆွေးနွေးခဲ့တယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်9ဦးဟာဒီကနေ့နိုဝင်ဘာ15ရက်နေ့ကစတင်ပြီးတော့ရခိုင်ပြည်နယ်ကိုတွားရောက်ကြမှာပါလက်ရှိဖြစ်နေတဲ့ရခိုင်ပြည်နယ်တွေကတိုက်ခိုက်မှုတွေမငြိမ်သက်မှုတွေကိုလေ့လာစုံစမ်းဖို့အတွက်စစ်တွေမျိုးနဲ့မောင်တော်မျိုးတွေစီကိုတွားပြီးတော့တုံးရကြလေ့လာမှာဖြစ်ပါတယ်ရှင
်အင်္ဂါနေ့မနက်ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ကြေညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လုပ်ရမှုကနန်းထွေးကြီးဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဂျမီခုတ်ဖြစ်ပါတယ်အင်္ဂါနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ကြပါရရှင်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မခွန်ညိုပါ
This program has come to you from the Voice of America, Washington.